Welcome to the Voice of America in Burmese.
မင်္ဂလာနားခင်မှာတော်တာရှိမြက်ခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဩဂုတ်လ14ရက်တောက်ကြနေမနေ့ကအစီအစဉ်လေးကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line meter 32 40 49ကနေဖားယူနားဆင်နိုင်ပါတယ်။ကျွန်တော်ဆံမိုးပြီပါ။အခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမှာပါခင်ဗျာ။အခုမနေ့ကအစီအစဉ်လေးကိုပြောပြပေးပါဦးခင်ဗျာ
မင်္ဂလာမနေ့ကပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမောက်ခွန်ညိုနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါရုပ်နိုင်ငံရှိမြောက်ပိုင်းကကိုလိုင်ုံတလုံးပေါက်ကဲမှုမှာတည်ဆုံးသူ50ထဲမှနေရှိပါပြီပြည်ခိုင်မျိုးပါတီခေါင်းဆောင်ပေါင်းအပြောင်းလဲဖြစ်ရမှာရတက်ဖွဲ့ဝင်တွေပါဝင်နေဆိုတာကြောင့်စိုးရိမ်နေကြောင်းရန်ကုန်မြို့ပြည်ထောင်စုတိုင်းကထုတ်ပြန်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာပတ်သက်သူတွေကိုတန်ခတ်ရေးယူဖို့ဩဇာကြီးတဲ့အမေရိကန်လွှတ်တော်အမတ်2ဦးကဌာနရေးဝန်ကြီးစီစာရေးသားတောင်းဆိုလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့လိုသတင်းတွေကြီးညာအပြီးနားဆင်ကြရမယ့်သတင်းတွေတွေမှာဆိုရင်တော့
Shreeman continues to be the Speaker of the Lower House. He continues to be a Member of Parliament from his constituency.
မြန်မာနိုင်ငံရဲ့အာဏာရပါတီခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်ပြီးတော့ Washington အခြေစိုက် Carnegie Endowment for International Peace အဖွဲ့ရဲ့အစီအမင်းအရာရှိတဦးရဲ့တုံ့တက်ပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရပါမယ်။မြန်မာနိုင်ငံရေးရှုပ်ထွေးမှုဖြစ်ပွားနေချိန်မှာဒေါ်အောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီးစဉ်ကိုဖျက်သိမ်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပြည်လုံးအပြစ်ခတ်ရစရေးစာချုပ်ချုပ်ဖို့အတွက်ဖိတ်ခေါ်လိုက်ပေမဲ့တိုင်းရင်းသားတွေဘက်ကတော့မဖြစ်နိုင်သေးဘူးလို့ပြောလိုက်တဲ့အကြောင်းမြန်မာနိုင်ငံတခွန်းတွေ့ကြုံနေရတဲ့ရေးဘေးနဲ့ပတ်သက်တဲ့ကိစ္စတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒါအပြင်အမေရိကန်နောက်ပိုင်းမှာဆိုရင်လည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးဌာနနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ
်။ဒီနိုင်ငံရှိမြောက်ပိုင်းတင်ကျင်းစိတ်ကမ်းမျိုးကဘီးရင်တွေဖြစ်စေတဲ့ပစ္စည်းတွေတူလောင်ထားတဲ့ကုန်လောင်ရုံတစ်ခုမှာဘူဒူနဲ့နှောင်းပိုင်းကကြီးမားတဲ့ပေါက်ကွဲမှုတွေစတိုက်ဖြစ်တာကြောင့်မိသက်သမား18ဦးအပါအဝင်လူ50ထဲမှနေတည်ဆုံးသွားပါတယ်။ကြီးမားတဲ့မိတော့ကြီးတွေနဲ့အနီးနားကအထက်မြင့်အဆောက်အဦတွေကိုတော့ကျော်လွန်နေတဲ့မှုဝွင့်ပုံမိโกလုံးထွက်လာတာကိုပုံတွေနဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ဒါအပြင်ပေါက်ကွဲမှုတွေဖြစ်တဲ့နေရာနဲ့ကီလိုမီတာတော်ဝေးတဲ့နေရာကဒေသခံတွေရဲ့အနာအထိကြီးမားတဲ့လှုပ်ခါမှုဖြစ်ခဲ့ပါတယ်။လူ900ဒဏ်ရာရပြီးအဲ့ဒီအထက်က18ယောက်ဟာပြင်းထန်တယ်လို့တရုတ်နိုင်ငံမှာသတင်းဌာနကပြောပါတယ်။တည်ဆုံးဒဏ်ရာရသူအများစုဟာအနာကလူနေရောက်ွက်တွေမှာနေကြတဲ့ရွှေပြောင်းလူသားတွေဖြစ်တယ်လို့စင်ဝါသတင်းဌာနကပြောပါတယ်။ပျောက်ဆုံးနေသူတွေကိုအရေးပေါ်လူသားတွေကဆက်ပြီးရှာနေကြပါတယ်။နျူကလ িয়ার နဲ့ဇီဝဓာတုပစ္စည်းတွေကိုကင်တွယ်လုံဆောင်တာမှာတွေ့ကြုံရှိတဲ့စစ်ဖက်ကအထူးကြွန့်ကျင်သူ200ကျော်ကိုအခင်းဖြစ်တဲ့နေရာစီတရုတ်အစိုးရကလွှတ်ထားပါတယ်။ဒေသစံတော်ချိန်ဗိုလ်ဒူးနေည17နာရီခွဲမှာပထမပေါက်ကွဲမှုစဖြစ်ပြီးသိမိကြခင်ပူပြီးအပြင်းနဲ့နောက်ထပ်ပေါက်ကွဲမှုတစ်ခုထပ်ဖြစ်တာပါ။ပထမပေါက်ကွဲမှုက TNT ရန်3တန်းရဲ့ပေါက်ကွဲရနဲ့ညီပြီးဒုတိယတစ်ခုက20တန်းအားနဲ့ညီရဲလို့တရုတ်နိုင်ငံတော်ငလျင်ဌာနကပြောပါတယ်။
ကျူဘာနိုင်ငံဟာဗာနာမြို့တော်မှာဒီကနေ့နိုင်ငံခြားရေးဝန်ကြီးကယ်ရီကအမေရိကန်ရဲ့နိုင်ငံတော်အလံကိုလွှင့်တင်ပေးပါလိမ့်မယ်။1962ခုနှစ်ကစလို့ပထမဆုံးအချိန်အမေရိကန်နဲ့ကျူဘာတပ်တမန်ဆက်ဆံရေးပြန်လည်ထားရှိမှာပါ။နှစ်ပေါင်း50လောက်မတင့်မတင့်ဖြစ်လာကြတဲ့နှစ်နိုင်ငံကြားမှာဖြစ်ရှင်းရမယ့်ကိစ္စတွေကအများကြီးရှိနေသေးတာပါ။ဖီဒန်နဲ့ရော့ကက်စထရိုညီကိုနှစ်ယောက်အုပ်ချုပ်မှုတပ်တန်း50အတွင်းကျူဘာအစိုးရကိုတောက်လျှောက်ဆန့်ကျင်လာခဲ့ကြတဲ့ကျူဘာတိုက်ခန်းတွေကတော့အမေရိကန်တန်ယုံရဲ့အလံတင်ခန္ဓာကိုတိုက်တက်ခွင့်ရမှာမဟုတ်ပါဘူး။အမေရိကန်တန်ယုံဖွင့်ပွဲမှာဖိတ်ခဲ့ရင်ဒီကျူဘာအစိုးရအရာရှိတွေကတန်ယုံဖွင့်ပွဲကိုတပိတ်မှောက်ကြမှာစိုးရိမ်နေတဲ့အတွက်ပဲဖြစ်ပါတယ်။ဒါပေမဲ့ဝင်ကြီးကယ်ရီကအလန်တင်ခန်းနာပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲလွဲသူအဖွဲ့ငယ်တစ်ဖွဲ့ကိုအမေရိကန်တန်ယုံအဖွဲ့ရဲ့အကြီးအကဲအိမ်မှာတွေ့ဆုံဖို့ရှိပါတယ်ရှင်
။ယူကရိန်းနိုင်ငံရှိပိုင်းမှာတီချောက်ခွက်ထွက်ရေးဝါဒီရဲ့တိုက်ခိုက်မှုတွေတိတိတသာတိုးလာတဲ့ပေါ်အထူးစိုးရိမ်နေကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားဝင်ကြီးကိုပြောပါတယ်။ချက်ချင်းအပြစ်ခတ်ရစဲဖို့မစ္စတာကယ်ရီကတောင်းဆိုပြီးယူကရိန်းဆိုရနဲ့ရုရှားကြောထောက်နောက်ခံပြုတီးခြားခွဲထွက်ရေးဝါဒီတွေကြားဒီနေ့အစောပိုင်းကဘယ်လာရုစ်နိုင်ငံမင်းစကမြို့မှာရခဲ့တဲ့အပြစ်ရသဘောတူညီချက်ကိုအပြစ်ဝအကောင့်ထဲပေါ်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကိုတယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောဆိုခဲ့တယ်လို့နိုင်ငံရေးဌာနကြီးတန်းတာဝန်ရှိသူလူကသတင်းတော့တွေကိုဝါရှင်တန်မြို့တော်မှာကြာသပတေးနေ့ကပြောပါတယ်။2014ခုနှစ်အေဘီလာမှာတိုက်ပွဲတွေဆက်ဖြစ်ပြီးမကြာသေးခင်နှစ်တွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ထပ်တိုးလာခြင်းကလေးကဆိုရင်ယူကရိန်းရှေ့ပိုင်းမှာလူပေါင်း6500ကျော်သေဆုံးခဲ့ရပြီပါပြီ။အပြည့်ရသဘောတူညီချက်ကိုစဖောက်ဖျက်တယ်ဆိုပြီးတဖက်နဲ့တဖက်ကပုံမှန်လိုဆွဆွဲနေကြတာပါရုရှားဆူရဟာတပ်ဖွဲ့တွေလွတ်တာအပအဝင်ခွဲထွက်ရေးဝါဒီတွေကိုကူညီထောက်ပံ့နေတယ်လို့အမေရိကန်နဲ့ဥရောပမဟာမိတ်တွေကဆွဆွဲပါတယ်ရုရှားကတော့အဲ့ဒီဆွဆွဲချက်တွေကိုညှင့်ပြီးယူကရိန်းကတီချောက်ခွဲထွက်ရေးဝါဒီတွေနဲ့လက်တွဲတိုက်ခိုက်နေတဲ့ရုရှားတွေဟာကိုယ်သဘောနဲ့ကိုပါနေကြတာလို့ဆိုပါတယ
် collapse စတဲ့ တရရအမေရိကန်300မှာတယောက်ကပဲသမ္မတဥပမာရဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ကိုထောက်ခံကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်တွင်ကပင်လူပေါင်း1000ကျော်ကိုစစ်တမ်းကောက်ယူခဲ့တာဖြစ်ပြီးသမ္မတဥပမာရဲ့အီရန်ပေါ်ချမှတ်ကင်တွင်နေတဲ့မူဝါဒကို55ရာခိုင်နှုန်းကမထောက်ခံဘဲ33ရာခိုင်နှုန်းကသာထောက်ခံခဲ့ကြပါတယ်။ဒီစစ်တမ်းရဲ့ရလတ်အရာတခြားစစ်တမ်းတစ်ခုဖြစ်တဲ့ကွီနီပီယက်ယူနီဗာစီတီစစ်တမ်းရလတ်နဲ့တူညီနေပါတယ်။နိုင်ငံတကာကကမကထပြုဆောင်ရွက်ပေးနေတဲ့အီရန်အရေးစိစက်ညှိနှိုင်းမှုကိုအမေရိကန်လူမျိုးတွေက2ယောက်မှ1ယောက်နှုန်းကကန့်ကွက်ခဲ့ကြပါတယ်။ဒီချိန်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့နှွေရသည့်နားရက်ဖြစ်ပေမဲ့အီရန်ကိုနျူကလ িয়ার လက်နက်တိစောက်မှုဟန့်တားတဲ့အတွက်အပြန်အလှန်အဖြစ်အီရန်ကိုစီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သဘောတူညီချက်ကိုအတည်ပြုမလားပယ်ချမလားဆိုတာလာမယ့်လမှာမဲခွဲဆုံးဖြတ်ဖို့အစီအစဉ်ရှိပါတယ်။ Golab Stan ကမေးမြန်းခဲ့တဲ့တခြားအကြောင်းအရာတွေမှာတော့လူမျိုးရေးဆက်ဆံမှုပညာရေးစီးပွားရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံခြားရေးရာကိစ္စတွေမှာအဓိကထောက်ခံအတည်ပြုမှုများပေမဲ့လည်းသမ္မတဥပမာဟာရပ်မှတ်ပုံမြင်ခဲ့ပါတယ်။သမ္မတဥပမာရခဲ့တဲ့စုစုပေါင်းထောက်ခံမဲ့ဟာ84ရာခိုင်နှုန်းရှိတယ်လို့ Collapse စစ်တမ်းကဆိုပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE ကနေတောက်ကြနေမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေရဲ့အခေါ်အားဖြင့်မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်မွတ်စလင်လူနည်းစုတွေနဲ့တခြားနိုင်ငံသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုတန်ခတ်အရေးယူဖို့ဩဇာကြီးတဲ့အမေရိကန်လွှတ်တော်အမတ်နှစ်ဦးကအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကိုစာရေးသားတောင်းဆိုလိုက်ပါတယ်။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ရီပပ်ဘလီကန်အောက်လွှတ်တော်အမတ်အက်ဒ်ရိုက်စ်နဲ့ဝိုင်ယင်ကော်မတီဝင်နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အဲလီယိုအန်ဂိုတို့ကလက်မှတ်ရေးထိုးထားတဲ့စာတစောင်ကိုဗန်ဒါရေးဝန်ကြီးဂျေကော့ဘ်လူးစီပေးပို့ပြီးတော့အဲ့လိုတောင်းဆိုထားတာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာပတ်သက်သူတွေတာဝန်ခံမှုရှိစေဖို့2012ခုနှစ်မှာသမ္မတဘရက်အိုဘားမားလက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်အမှတ် 13669 ထဲမှာဖော်ပြထားကြောင်းဒီအရေးကြီးတဲ့အမိန့်ကိုအသုံးပြုပြီးမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုတွန့်ပြန်လှုံ့ဆော်မှုတိုက်တွန်းကြောင်းအဲဒီလိုလှုပ်ဖို့ပြက်ကွက်တာဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူခွင့်ရေးကိုမြင့်တင်ရေးအမေရိကန်ရဲ့မူဝါဒကိုအားနည်းစေကြောင်းအဲဒီအခြေအနေတွေကိုကန့်တွဲဖြစ်ရှင်းရေးနဲ့လူခွင့်ရေးချိုးဖောက်မှုတွေပိုဆိုးလာတာမှာမြန်မာအစိုးရရဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးရနိုင်တဲ့မြန်မာနီလန်းတွေကိုအသုံးပြုဖို့အလွန်အရေးကြီးကြောင်းအမေရိကန်ဝိုင်းရင်လွှတ်တော်အမတ်နူကဗန်ဒါရေးဝန်ကြီးစီပေးပို့တဲ့စာထဲမှာဖော်ပြထားပါဗျ။ဗိုလ်ထူးနေညကဖြစ်ခဲ့တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ရမှာရဲတပ်ဖွဲ့ဝင်တွေပါဝင်နေဆိုတဲ့သတင်းတွေကြောင့်စိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့ပြည်ထရှာတန်ယုံရဲ့စာသားပရိနေထုတ်ပြန်ချက်တခုမှာဖော်ပြထားပါဗျ။အမေရိကန်တန်ယုံကလည်းအဲ့ဒီတနေ့ထဲမှာပဲအလားတူစိုးရိမ်မှုမျိုးရှိတဲ့အကြောင်းထုတ်ပြန်ပြီးတဲ့နောက်ပြည်ထရှာတန်ယုံရဲ့ထုတ်ပြန်ချက်ထွက်လာတာပါ။နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲနီလာရနဲ့အမျှဒီမိုကရက်တစ်လမ်းကြောင်းမှာပြည်သူလူထုရဲ့ယုံကြည်မှုမရှိမဖြစ်လိုအပ်တဲ့အကြောင်းပြည်ထောင်စုအနေနဲ့ရွေးကောက်ပွဲကိုမိတ်ဖက်အဖွဲ့တွေနဲ့တကွဆက်ပြီးပံ့ပိုးပေးသွားမယ်အကြောင်းအစိုးရနဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့သူတို့ရဲ့ကတိကဝတ်တွေအတိုင်းနိုင်ငံတကာစံနှုန်းနဲ့ညီညွတ်တဲ့ရွေးကောက်ပွဲဖြစ်စေဖို့ဆောင်ရွက်နိုင်ရေးအရေးကြီးတဲ့အကြောင်းပြည်ထောင်စုတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိပြည်ထောင်စုလွှတ်တော်နာရကသူတော်ဦးရွှေမန်းကိုပြည်ခိုင်ပြိုးပါတီခေါင်းဆောင်ပိုင်းကနေလုံးဝဖယ်ရှားလိုက်တဲ့ဖြစ်ရပ်ကိုညီညွတ်ထုတ်ပြန်တာထင်ရှားပြီးမြဲနာမည်နဲ့တကွအတိအကျတော့ပြောမထားပါဘူး။လက်ရှိအချိန်ဒီမှာတော့သူတော်ဦးရှိမန်းဘက်ကအဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့တုံ့ပြန်ပြောဆိုချက်တစုံတရာထွက်မလာသေးသလိုသူဘယ်မှာရှိနေပြီးတော့သူ့ရဲ့အခြေအနေဘယ်လိုရှိနေလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာလူတွေစုလိုက်ပြုံလိုက်တည်စေခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားဖြစ်ပေါ်လာတဲ့တင်းမာမှုကိုရှော့ချနိုင်ဖို့နှစ်နိုင်ငံအစ်မြင့်အရာရှိတွေဟာပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။အာဖဂန်နစ္စတန်နိုင်ငံကြားရေးဝန်ကြီးဆလာဟူဒင်ရဘန်နီဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်နဲ့ပါကစ္စတန်နိုင်ငံကြားရေးဝန်ကြီးချုပ်မှတိကျဆွေးနွေးခဲ့ကြတယ်လို့အရာရှိတွေကပြောပါတယ်။မစ္စတာရှရီဖ်ရဲ့ယုံကကြေညာချက်အချင်းချုပ်ထုတ်ပြရမှာအခုဆွေးနွေးပွဲတင်နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးနဲ့အပြန်အလှန်အကျိုးစီးပွားတွေနဲ့ပတ်သက်လို့ဘာမှမပါဝင်တဲ့အကြောင်းကလွဲလို့ကြာသာပတိနှစ်နှောင်းပိုင်းအာဖဂန်ကိုယ်စားလှယ်အဖွဲ့မပြန်ခင်အထိနောက်ထပ်အသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး။မကြာခင်တုန်းကတော့အာဖဂန်ကိုတိုက်ခိုက်ခံရမှုတွေမှာပါကစ္စတန်နိုင်ငံပတ်သက်နေတယ်ဆိုတဲ့အာဖဂန်ရဲ့စွဲချက်တွေနဲ့ပတ်သက်လို့နောက်ပြီးပါကစ္စတန်မှာအခြေစိုက်ပြီးတော့အာဖဂန်နစ္စတန်တွေကိုလာလာတိုက်နေတဲ့တာလီဘန်တွေရဲ့ရန်ကိုအာဖဂန်အနေနဲ့အကာအကွယ်ပေးဖို့ရည်တည်ဆောင်ရွက်တဲ့အကြောင်းစတဲ့ကိစ္စရပ်တွေကိုဆွေးနွေးဖြစ်ကြလိမ့်မယ်လို့နှစ်နိုင်ငံလုံးဘက်ကမျှော်လင့်ထားကြပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အစွန်းရောက်အဖွဲ့ကို3လအတွင်းနှိမ်နင်းဖို့သမ္မတကစစ်တပ်ကိုညွှန်ကြားထားပါတယ်။အဘူဂျာမြို့တော်မှာဂျာသာဘရီနေကလုပ်တဲ့စစ်ဖက်အကြီးအကဲ4ဦးစံတစ္ဆာချင်းစုပွဲတွင်သမ္မတမိုဟမ္မဒူဘူဟာရီကအဲ့ဒီလိုပြောသွားတာပါ။ မေလ29ရက်နေ့မှာသမ္မတအာဏာရလာပြီးတိတ်မကြခင်မှာပဲကြီးရည်လေးစစ်တပ်အကြီးအကဲတွေနဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုသမ္မတကပြောင်းလဲခန့်အပ်ခဲ့ပါတယ်။ဘိုကိုဟာရမ်အဖွဲ့ကနေနင်းတာမှာအာသစ်ပြန်လောင်းဖို့အတွက်အဲ့ဒီလိုလှုပ်ဆောင်တာပါ။မစ္စတာဘူဟာရီသမ္မတဖြစ်လာပြီးကတည်းကဆိုရင်ဘိုကိုဟာရမ်အဖွဲ့ရဲ့စီးနင်းတိုက်ခိုက်မှုတွေအထူးကံတိုက်ခိုက်မှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံသား1000နီးပါးတေဆုံးခဲ့ရပြီးပါပြီ။လနဲ့ကန်စုံတော်မှုနဲ့ပြန်ပြေးဆွဲတာတွေကိုအဆုံးသတ်အောင်လုပ်ကြဖို့လဲစစ်ဖက်အကြီးအကဲအသစ်တွေကိုမစ္စတာဘူဟာရီကတိုက်တွန်းပြောဆိုပါတယ်။ဥရောပသမဂ္ဂ EU ကနေဒေါ်လာ63ဘီလီယံငွေချေးယူမဲ့အစီအစဉ်ဆိုင်ရာဥပဒေမူကြမ်းတစ်ရပ်ကိုလွှတ်တော်ကမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားတဲ့ကြာသပတေးနေ့နှောင်းပိုင်းနှမမှုတောက်ကြနေအစောပိုင်းမတိုင်ခင်မှာငွေချေးအစီအစဉ်ပေါ်ဂရိအစိုးရကကောက်ွယ်ပြောဆိုပါတယ်။ဥရောပဗဟိုဘဏ်ဥရောပကော်မရှင်နဲ့ပြည်ပဆိုင်ရာငွေချေးရမုံငွေအဖွဲ့ IMF စတဲ့နိုင်ငံတကာမီရှင်အဖွဲ့အစည်းတွေနဲ့ဒီသတင်းပတ်တွင်ရခဲ့တဲ့သဘောတူညီချက်ကိုလွှတ်တော်အနေနဲ့အတည်ပြုပေးဖို့ဝန်ကြီးချုပ် Alexis Tsipras ကတိုက်တွန်းထားပါတယ်။အဲဒီသဘောတူညီချက်မှာအတုံးစိတ်ကိုပြင်းပြင်းထန်ထန်ရှော့ချဖြတ်တောက်ဖို့ချေးငွေအသစ်တွေကြဖို့အပြန်လန်အဖြစ်အခွန်တိုးကောက်ဖို့စတာတွေပါဝင်ပါတယ်။စီအေးကာလာအရှိန်မြင့်တဲ့ချိန်တုန်းကဂျာမနီနိုင်ငံဘာလင်မြို့တော်ကိုအရှိန်အနောက်ပိုင်းခြားထားတဲ့ဘာလင်တိုင်းရဲ့အစိပ်ပိုင်းကြီးတစ်ခုကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နိုင်ငံကြီးဌာနရှိတဲ့နေရာမှာဂျာသာပရီနေကရွှေ့ပြောင်းခြားထားလိုက်ပါတယ်။အမေရိကန်ရဲ့တန်တမာရေးဆိုင်ရာတမိုင်းကြောင်းဇလန်းတွေကိုပြသထားမဲ့ဆောက်လုပ်ဆဲပြတ်တဲ့အသည့်တစ်ခုဖြစ်တဲ့အမေရိကန်တန်တမာရေးဌာနမှချထားလိုက်တာပါ။အဲ့ဒီပြတိုက်မှာနှစ်များစွာတလျှောက်ကမ္ဘာကြီးရာတွေကိုမัลတီမီဒီယာပြောက်ွက်တွေအရာဝတ္ထုပစ္စည်းတွေစသည်အပြင်ပြတ်တက်မှာပါ။ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းနှစ်တွေမှာအနောက်ကမ္ဘာနဲ့အရှေ့ဥရောပနိုင်ငံတွေအပါအဝင်ဆိုဗီယက်ပြည်တော်စုအကြပိုင်းခြားထားခဲ့တာကိုဘာလင်တိုင်းနဲ့ကိုစားပြုဖော်ပြတာပါ။ဘာလင်မြို့တော်ကိုပိုင်းခြားခဲ့တဲ့ဘာလင်တိုင်းဟာ43ကီလိုမီတာရှည်လျားပြီး1962ခုကနေဖြိုချဖျက်ဆီးလိုက်တဲ့1989ခုနှစ်တည်းရှိခဲ့ပါတယ်။1990ပြည့်နှစ်မှာတော့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းခဲ့တာပါခင်ဗျာ။ Direct from Washington The Voice
of America The Away ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မက်ခွာညိုတို့ကကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းထွာတွေကိုတင်ဆက်ပေးပါတော့မယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီးစဉ်အကြောင်းမတိုင်ခင်မှာကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ကိစ္စကိုပြောပါမယ်။ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပြောင်းလဲဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကိုထိခိုက်မှုမရှိနိုင်ဘူးလို့အမေရိကန်ပြည်ထောင်စုကမြန်မာအရေးကြွန့်ကျင်သူတခုကတစုကနေတုံ့တက်ကြပါတယ်။မြန်မာနိုင်ငံမှာအာဏာရပါတီကြီးဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဖြစ်သူတူရဦးရွှေမန်းကိုရာထူးကနေဖေရှားလိုက်တဲ့အခြေအနေကိုနိုင်ငံတကာအတိုင်းအဝန်းကလည်းအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကတင်ဆက်ပေးမှာပါခင်ဗျာ
။သူရောဥရွှေမန်းကိုပါတီဥက္ကဋ္ဌရာထူးကနေဖေရှားလိုက်ပြီးဥထေဦးနဲ့အစားထိုးလိုက်တယ်လို့ပါတီအထွေထွေတွင်ရေးမှူးဥမမောင်သိန်းနေရာမှာတမရယုံဝင်ကြီးဥတင်နိုင်သိန်းနဲ့ပြောင်းလဲခန့်အပ်လိုက်ပါတယ်။အရင်ကစစ်ကောင်းဆောင်ဟောင်းလည်းဖြစ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွင်အာဏာကြီးသူလည်းဖြစ်ခဲ့တဲ့သူရောဥရွှေမန်းကိုပါတီဥက္ကဋ္ဌရာထူးကနေဖေရှားလိုက်တဲ့ပြောင်းလဲနဲ့ပတ်သက်ပြီးမြမနိုင်ငံရေးပြုပြင်ပြောင်းလဲရေးကိုဘလောက်ထိရိုက်ခတ်မှုတွေရှိနိုင်မလဲ။Washington DC အခြေစိုက်နိုင်ငံတကာပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Carnegie Endowment for International Peace ရဲ့အရှာရေးရာတာဝန်ခံတဦးဖြစ်တဲ့ Vikram Nehru ကအခုလိုသုံးသပ်ပါတယ်
။ First of all, he continues to be Shreeman continues to be the speaker of the lower house. He continues to be a member of parliament from his constituency. He still remains eligible to be a candidate for the next election.
ပထမချက်ကတော့သူရဥရွှေမန်းဟာပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာမှာပဲဆက်ပြီးရှိနေမှာဖြစ်ပြီးတော့သူ့ရဲ့မဲဆန္ဒနယ်မြေရဲ့ကိုယ်စားလှယ်အဖြစ်ရောလာမယ့်ရွေးကောက်ပွဲပါတီရဲ့ကိုယ်စားလှယ်လောင်းအနေနဲ့ရောနောက်ပြီးလွတ်တော်အသစ်ဖြစ်လာလို့သမ္မတရွေးချယ်တဲ့အခါမှာသမ္မတလောင်းပြစ်လာနိုင်တဲ့အနေအထားလည်းရှိနေပါတယ်ဆိုတော့အပြောင်းလဲဟာပါတီတွင်းခေါင်းဆောင်မှုအပိုင်းမှာပဲရှိနေတာပါဒါကြောင့်ရွေးကောက်ပွဲအတွက်သူရဥရွှေမန်းနေရာမှာအခုတက်လာတဲ့ခေါင်းဆောင်အသစ်ကဥဆောင်သွားမှာဖြစ်ပါတယ
်မြမရေးကျွမ်းကျင်သူ American Pamokh David Steinberg ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Well the reform process will only go so far because what I think has been the problem is that the world the western world anyway has been
မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးကတလောက်ပဲရှိမှာပါဘာကြောင့်လဲဆိုတော့ပြည်ထနာကအနောက်နိုင်ငံတွေဘက်ကဒီမိုကရေစီဆိုတာနဲ့ပတ်သက်ပြီးမျှော်လင့်ထားတဲ့အချက်ပါဒါပေမဲ့မြန်မာအစိုးရကဒီမိုကရေစီလို့တခါမှမပြောသေးဘူးစီကန့်ရှိတဲ့ဒီမိုကရေစီမြန်မာနီးမြန်မာဟာဒီမိုကရေစီလို့ပဲပြောနေတာပါဒါကလည်းဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေအရင်ဆုံးတုံးခဲ့တဲ့အတုံးတုံးတွေပ
ါသူရဦးရွှေမန်းကိုပါတီဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့လေ Vikram Nehru ကသူ့အမြင်ကိုအခုလိုပြောပါတယ
် Apparently if the news reports are correct on the grounds that he did not gives sufficient priority.
ဒါနဲ့ပေါ်ပြချက်အရဆိုရင်သူရဥရွှေမန်းဟာစစ်တပ်အရာရှိဟောင်းတွေအတွက်လာမယ့်ရွေးကောက်ပွဲမှာပ ါဝင်ရှင်ပြိုင်ဖို့ပါတီထဲမှာဦးစားပေးပြီးလုံလုံလောက်လောက်နေရာမပေးခဲ့ပါဘူး။နောက်ပြီးသူရဦးရွှေမန်းကဘယ်ဘက်ကိုတစ္ဆာခံမလဲ။ဦးစားပေးမလဲဆိုတာကိုစစ်တပ်အနေနဲ့အချိန်အတော်ကြာကလေးကစိုးရိမ်နေတာပါ။အခုလိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းကိစ္စမှာစစ်တပ်ကခြားပေးလိုက်တဲ့သူတွေနဲ့ပတ်သက်ပြီးသူရဦးရွှေမန်းရဲ့ကင်တွယ်ပုံကိုစစ်တပ်ကလက်ခံသဘောကျမှာမဟုတ်ဘူးဆိုတာထင်ရှားပါတယ်။ဒါကြောင့်အခုပါတီဥက္ကဋ္ဌတာဝန်ယူလိုက်တဲ့သမ္မတဦးသိန်းစိန်ကိုတိုင်သူရဦးရွှေမန်းကိုအရင်ဥက္ကဋ္ဌရာဒူးကနေဖယ်ရှားလိုက်တယ်လို့အဓိပ္ပာယ်ကောက်လို့ရမယ်ထင်ပါတယ်။အခုလိုဥက္ကဋ္ဌနေရာအတွက်ပါတီဝင်မဲအများစုနဲ့ရွေးချယ်ဆုံးဖြတ်မဲ့အစားသမ္မတကဒီလုံထုံးလုံနည်းကိုဘေးဖယ်ခဲ့ပါတယ်
။တစ်ဖက်မှာလည်းသူရဦးရွှေမန်းဟာအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့နှီးဆက်သူလို့လူအများကယူဆထားတာပါ။ဒါနဲ့ပတ်သက်လို့ Vikram Nehru ကသူ့ရဲ့သုံးသပ်ချက်ကိုအခုလိုပြောပြပါဗျ။
When Shweman was in Washington and I interviewed him here in Carnegie, I asked him straight out.
Yeah, Shweman Washington DC ရောက်နေချင်းကျွန်တော်တို့ကာနဂျီမှာကျင်းပတဲ့ဆွေးနွေးပွဲမှာသူ့ကိုကျွန်တော်မေးခဲ့တာရှိပါတယ်။နောက်တစ်ချိန်လောက်တော့တက်တမ်းမှာအမတ်နေရာအများစုကိုရရှိတဲ့ NLD ပဲဖြစ်ဖြစ် USDP ပဲဖြစ်ဖြစ်ပါတီနှစ်ခုအနေနဲ့ညွန်မောင်းဖွဲ့ဖို့စဉ်းစားချက်ရှိမရှိမေးတော့ဒီလမ်းကိုသူ့အနေနဲ့ပြစ်ပယ်မထားဘဲလိုအပ်ရင်သုံးကောင်းသုံးမယ်လို့သူရဦးရွှေမန်းပြန်ဖြေခဲ့ပါတယ်ဒီလို NLD နဲ့ညမောင်းအဖြစ်ဖွဲ့ကောင်းဖွဲ့နိုင်တယ်လို့သူရဦးရွှေမန်းရဲ့ပြောဆိုချက်ကိုဒေါက်ဆန်းစုကြည်ကလည်းကြိုဆိုခဲ့ပါတယ်ဒီအချက်ကြောင့်အခုလိုသူရဦးရွှေမန်းကိုဥက္ကဋ္ဌရာဒူးကနေဖယ်လိုက်သလားဆိုတာကတော့ကျွန်တော်အနေနဲ့တေချာသိဖို့ခက်ခဲပါတယ်စောင့်ကြည့်ရမှာပါဒါပေမဲ့ညမောင်းဖွဲ့နိုင်တယ်ဆိုတဲ့အချက်ဟာသူရဦးရွှေမန်းနဲ့ဒေါက်ဆန်းစုကြည်ကြားမှာဒီအဖြစ်ပြက်တွေမတိုင်ခင်ကတည်းကရှိနေတာတော့သိကြပါတယ်
ဒေါက်ဆန်းစုကြည်နဲ့သူရဦးရွှေမန်းနှိစက်မှုရှိတာကြောင့်အခုလိုဖယ်ရှားခံရတာလည်းဖြစ်နိုင်တယ်ဆိုတဲ့အချက်ကိုပါမော့ခဒေးဗစ်စတိုင်ဘတ်ကလည်းယူဆပါတယ
် That's a problem for the military because they still don't really trust her and she has lobbied
ဒီချက်ဟာစစ်တပ်အတွက်ပြဿနာပါဘာဖြစ်လို့လဲဆိုတော့စစ်ကောင်းဆောင်တွေဟာဒေါက်ဆန်းစုကြည်ပေါ်တကယ်တမ်းယုံကြည်မှုမရှိပါဘူးနောက်ပြီးဒေါက်ဆန်းစုကြည်အနေနဲ့သူကိုယ်တိုင်သမရဒါမှမဟုတ်ဒုသမရဖြစ်ဖို့နိုင်ငံကအတန်းအဝိုင်းမှာစ조사စီးရုံနေတာတွေလည်းရှိပါတယ်ဒါပေမဲ့သူရဦးရွှေမန်းကိုသူ့ပါတီဥက္ကဋ္ဌရာဒုကနေဖယ်ရှားလိုက်တဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့ငငယ်ရေးလှုပ်ရှားမှုတွေမှာထိခိုက်မယ်လို့တော့မမြင်ပါဘူး။သူ့အနေနဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရှင်းပြမှာဖြစ်တယ်လို့ရွေးကောက်တင်မြှောက်ခံရမှာလည်းဖြစ်ပါတယ်။နောက်ပြီးသူ့ရဲ့အခန့်ကဏ္ဍကလည်းဆက်ပြီးအရေးကြီးနေမှာဖြစ်ပါတယ
်။အခုလိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်နေရာကနေသူရဦးရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ပါတီကိုအင်အားတောင့်တင်းစေဖို့ဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြတော့တာပါခင်ဗျာ။စစ်တဲပြောရမယ်ဆိုရင်တော့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာလည်းသူမရဲ့ရှမ်းပြည်နယ်ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။အခုလိုဖျက်သိမ်းလိုက်တာဟာနိုင်ငံရေးအခြေအနေကြောင့်ဖြစ်တယ်လို့ရှမ်းပြည်နယ် NLD ပါတီရဲ့ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။အခုခီးစဉ်ဖျက်သိမ်းတဲ့ချိန်ဟာသူရဦးရွှေမန်းကိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာဒူးကနေဖယ်ရှားလိုက်တဲ့အခြေအနေလေးတိုက်ဆိုင်နေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ NLD ရဲ့ရှမ်းပြည်နယ်ဥက္ကဋ္ဌဒေါခင်မိုးမိုးကိုမတ်တိမ်ကြီးထက်ကဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြီးတော့ပြောပါရခင်ဗျာ
။အဲအဲ့ဒီအနေနဲ့ရေးချင်နေကြရေးကြောင်းပထမတော့က14ရက်နေ့မှလင်းရင်နဲ့ကြောင်ကြီးကိုရောက်မယ်။မနေ့ပိုင်းမှာ14ရက်နေ့မနေ့ပိုင်းမှာစီဆိုင်ကိုသွားမယ်။ဒီဆိုင်မျိုးလေ
ဟုတ်ကဲ့
အဲနောက်ညနေပိုင်းမှာတော်တော်ကိုယ်စလေလောင်းနေနဲ့တွေ့မယ်နောက်ပြီးတော့15ရက်နေ့မနေ့ပိုင်းမှာဟိုပုံးမျိုးကိုသွားမယ်ဒီသူလူလူနဲ့တွေ့မယ်အဲ့ဒါပြီးရင်လေရင်နဲ့ပြန်မယ်လို့ဒီကစားတာကိုအဲ့ဒီအစီအစဉ်တော့ရွှေ့လိုက်တယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဘယ်နေ့လောက်သူပြန်စမယ်လို့ရောပြောထားပါလားရှင
်အဲအဲ့ဒါမလို့မရသေးဘူးပေါ့ဟိုအဲ့တော့အတော့ငကိုတော့ဟာကဖိတ်တာကပိုအိုးကိုပိုင်အုပ်ချုပ်ရေးဒေသကသူတို့ဒီသားကိုဒေါအောင်ဆန်းစုကြည်မရောက်သေးတဲ့အတွက်ကြောင့်လာဖို့ဖိတ်ထားတယ်ဖိတ်ထားတော့ဒေါအောင်ဆန်းစုကြည်ကလည်းကတိပေးခဲ့တယ်မင်းကြီးသွားတော့ဟာလေမင်းကြီးခကြီးစင်တော့ကတိပေးခဲ့တယ်သူပြီးကြလာပါမယ်ဆိုကတိပေးခဲ့တာကိုသူလာမယ်ဆိုပြီးကြတာအဲ့ဒါငူကြတော့လေဒီတစ်ခါထပ်ပြက်သွားတာပေါ့နော်။ဒီပို့ကိုပိုင်းအချက်ပွင့်ရဒေတာ၃မျိုးရှိတဲ့ထဲမှာပင်လောင်းတစ်မျိုးကသူရောက်ပြီးပြီ။ပင်လောင်းလူတွေနဲ့တွေ့ပြီးပြီ။ပင်လောင်းကတရားသွားတော့ငါကနေပြည်တော်ကနေပန်းကိုဆက်သွားတာ။အဲ့တော့ပင်လောင်းလူတွေနဲ့တွေ့ပြီးပြီ။ဒီပို့ကဟိုအမေဟိုကောင်နဲ့စီဆိုင်ကိုမရောက်သေးလို့အဲ့ဒါအောင်မလို့တွေ့ဖို့သွားတာ
။ ဟုတ်ကဲ့ရှင်အခုဒီနေပြည်တော်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောအမားတို့ဒီပါတီတွင်းမှာပေါ့နော်တီးကြဟိုတခုခုများအစည်းအဝေးလုပ်တာဒါမှမဟုတ်ထူးထူးခြားခြားပေါ့နော်ဘာများအမားတို့ပါတီတွင်းမှာရှိပါသေးလဲရှင်
NLD ပါတီတွင်းမှာတော့ဘာမှမရှိပါဘူး
အဲ့တော့ဒေါန်ဆန်းစုကြည်ဘက်ကရောတခုခုများဒီကိစ္စအပေါ်မှာထုတ်ပြောတာများရှိပါလားရှင်မ
မရှိသေးဘူးအဖွဲ့ချုပ်ကစညာချက်ပါညာထုတ်တာလည်းမရှိဘူးဒေါန်ဆန်းစုကြည်နေနဲ့ထုတ်ပြောတာလည်းမရှိဘူးဒီဝေးပေါ်မရှိသေးဘူး
ဒါကတော့ရှမ်းပြည်နယ် NLD ဥက္ကဋ္ဌဒေါခင်မိုးမိုးကိုမတ်တင်ကြီးထက်ကဆက်သွယ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ပြောရမယ်ဆိုရင်နိုင်ငံတော်သမ္မတဦးသိန်းစိန်ကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD အဖွဲ့ဝင်တွေကိုတပီလုံးအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထုတ်ဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတော့အလုံးစုံပါဝင်နိုင်ရေးဆိုတဲ့အချက်ကိုသဘောတူညီချက်မရရှိသေးဘဲနဲ့လက်မှတ်ရေးထုတ်ဖို့မဖြစ်နိုင်သေးဘူးလို့မူလဆုံးဖြတ်ချက်အရတိုင်းရင်းသားခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကနေမြန်မာအစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားမယ်ဆိုပြီးတော့တိုင်းရင်းသားခေါင်းဆောင်တွေကပြောနေပါတယ်ဒီချင်းလေးကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတော်ကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါ MCA လက်မှတ်ရေးထိုးနိုင်ရေးအတွက်အလုံးစုံပါဝင်နိုင်ရေးဆိုတဲ့အချက်ကိုသဘောတူညီချက်မရရှိသေးပဲလက်မှတ်ရေးထိုးဖို့ဓမ္မရကနေဖိတ်ခေါ်တဲ့ပေါ်တိုင်းဒါအစိမ့်မြင့်ဟင်းနိုင်ရေးကိုစလဲ SD ဖွဲ့ဝင် KMBP တွင်းမှုဦးအောင်စမ်းမြစ်ကအခုလိုပြောပါတယ
်ဒီမနေ့ကပဲကျွန်တော်တို့ကိုသမ္မတဦးသိန်းစိန်ကဒီခါရစေးနေကြီးစာချုပ်ဖို့ဆိုပြီးမှဖိတ်ပေါ်သွားလေးပြီးပြီးပါဗျာကျွန်တော်15ဘွဲ့ပို့လာပြီဗျာရင်တော့ကျွန်တော် SD ကသဘောတူညီရတဲ့အချက်ကိုချိုးဖောက်ပြီးမှသူတို့ကအဲ့လိုမျိုးလှုပ်လိုက်တာပေါ့ဗျာသူတို့က Plan A Plan B ရှိတဲ့နေရာကနေမှ Plan B ကိုအကောင့်နဲ့ပေါ်လိုက်တဲ့သဘောပေါ့ကျွန်တော်တို့ကတောင်းဆိုထားတာကအားလုံးတိုင်းပါလက်နက်ကိုင်အဖွဲ့အစည်း20ဖွဲ့လုံးဝပါရင်တော့မှအနည်းဆုံးတော့ကျွန်တော်တို့ရဲ့ MCC T ဖွဲ့ဝင်18ဖွဲ့ပေါ့နော်26ဖွဲ့ Plus ပြန်တဲ့တစ်ဖွဲ့ပေါ့အဲ့လိုမျိုးပါနိုင်ဖို့ကျွန်တော်တောင်းဆိုတာသူတို့ကအခုကခတ်တူတူနဲ့NCA ကိုကျွန်တော်ဆွေးနွေးညှိနှိုင်းမှုပြောင်းလို့သမဥသိစေကလက်မှတ်လာထိုးကြပါဆိုပြီးတော့သူတို့တတ်မှတ်ထားတဲ့အဖွဲ့15ဖွဲ့ကိုဖိတ်စာတွေပို့နေနေရ
တိုင်းတားလက်နက်ကိုင်ဖွဲ့တွေရဲ့အစိမ့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD နေနဲ့ကတော့လာမယ့်ဩဂုတ်လ23ရက်နေ့မှာတိုင်းတားခေါင်းဆောင်ထိပ်သီးအစည်းအဝေးပြီးမှသမရဦးသိန်းစိန်ဦးဆောင်တဲ့မြန်မာဆိုရကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံသွားမယ်လို့ SD ဖွဲ့ခေါင်းဆောင်နော်စီဖိုရာစိန်ကခုလိုပြောပါဗျာ။ဒီ
မှာတော့ကတော့ဆိုစာထိပ်သီးခေါင်းဆောင်အစည်းအဝေးက23ရက်မှာပါကျွန်တော်တို့လှုပ်ဆောင်ရမယ်၊တင်ပါရမယ်ပြီးတော့ထိပ်သီးခေါင်းဆောင်ရဲ့ဆုံးဖြတ်ချက်အပေါ်မှာဒါတော့ကျွန်တော်တို့ဒီသမတမစတဲ့ဘူးကျွန်တော်တို့အစီအစဉ်ကျွန်တော်တို့သွားမယ်လို့ဆုံးဖြတ်ထားတာရှိတယ်
မနေ့ကသမရဦးသိန်းစိန်ဖိတ်ခေါ်တဲ့ရက်မှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာခေါင်းဆောင်ပြောင်းလဲဖြစ်ပေါ်နေပြီးပါတီဥက္ကဋ္ဌဒူရဦးရှိမန်းပါဝင်ပါတီခေါင်းဆောင်တို့ချုပ်ကိုအနာပေးတဲ့အခြေအနေနဲ့လည်းတိုက်ဆိုင်နေပါတယ်အခုလိုဆိုရဖွဲ့တွေချင်းချင်းကြားမတည်ငြိမ်တဲ့အခြေအနေမှာတိုင်းဒေသဖွဲ့တွေနဲ့အပြစ်ရစာချုပ်လက်မှတ်ရေးထိုးရေးလုပ်ငန်းစဉ်တွေအာမခံချက်ရှိနိုင်မလားဆိုတဲ့မေးခွန်းပေါ် SC ဖွဲ့ခေါင်းဆောင်နော်စီဖိုရာစင်ကအခုလိုဖြေကြားခဲ့ပါတယ်
တကယ်လို့ပြောင်းနေမှမရှိဘူးဆိုရင်အဲ့ဒါကတော့တနည်းတလားပေါ့ဒါပေမဲ့တကယ်လို့အပြောင်းနဲ့ရှိလို့ရှိနေကြတာအဲ့ဒါဒါကရက်ခတ်မရှိတာပေါ့
ဩဂုတ်လပထမပတ်မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိုကြင်မြောက်ဆွေးနွေးပွဲရဲ့နောက်ဆုံးရက်မှာစာချုပ်လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်ရေးဆိုတဲ့အချက်တစ်ချက်ကလွှဲလို့ကြံစာချုပ်ပါအချက်လက်အလုံးကိုသဘောတူညီချက်ရရှိခဲ့ပါတယ်အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF နဲ့ MCA လက်မှတ်ရေးသူဖို့အစိုးရဘက်ကနေလက်ခံခဲ့ပေမဲ့လည်းဝမျိုးရာဖွဲ့ချုပ် WNO ရခိုင်မျိုးရာကောင်စီ ANC လာဟုဒီမိုကရက်တစ်တပ်ကပလောင်ပြည်နယ်လူမျိုးရေးသားဦး BSLF ကိုကဖွဲ့တွေဖြစ်တဲ့မြန်မာမျိုးရာဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တွေနဲ့လက်မှတ်ရေးသူဖို့ကိုတော့အစိုးရဘက်ကနေလက်မခံသေးပါဘူးမြန်မာအစိုးရနဲ့အမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့ကရင်လက်နက်ကိုင်ဖွဲ့၃ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်တွေကနေဩဂုတ်လ၄ရက်နေ့မှာတမရဦးသိန်းစိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံရမှာ NCA လက်မှတ်ရေးထိုးဖို့ကိစ္စကိုတိုက်တွန်းခဲ့တယ်လို့လည်းတိုင်းရင်းသားဖွဲ့ခေါင်းဆောင်တွေကပြောပါတယ်။အခုလိုတိုင်းရင်းသားဖွဲ့တစ်ဖွဲ့ချင်းစီဖက်ထုတ်ပြီးလက်မှတ်ရေးထိုးဖို့တိုက်တွန်းနေကြောင်းသတင်းတွေထွက်ပေါ်နေတဲ့ပုံမှာ SD ဖွဲ့ခေါင်းဆောင်နော်စီဖိုရာစိန်ကအခုလိုပြောပါတယ်။
တဖက်ချင်းစီကတည်းကတဖက်သုံးဖက်လေးဖက်ပဲသွားတာထက်ကကျွန်တော်တို့ကတော့ပြစ်စစ်စီသွားဖို့တော့အဲ့ဒါကတော့ကျွန်တော်တို့ဒါကတော့ကျွန်တော်တို့ရေရချက်ဖြစ်တယ်ပေါ့လေနော်ဟိုအဖက်သားဒီအဖက်သွားတာကတော့ဒါကတော့ဟိုစားစီလုံးငင်းငုံမှုလည်းအာချစ်ခံနေတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားဒီတခြားလို့ရသွားနေတဲ့ဆောင်မရေးကြည့်ကြည့်ပါလေဒီလိုဆောက်ဆုံးတဲ့ဖက်တချင်းနဲ့သွားမယ်ဆိုတာကတော့မဖြစ်သေးဘူးပါလေဆိုရကလည်းဒီလိုပုံစံမျိုးနဲ့တော့လုပ်လို့မရဘူးပါလေ
ဒါပြင်တိုင်းသားလက်နက်ကိုင်ဖွဲ့တွေန ကျွန်တော်တို့ကိုတမနာဦးတိတ်စေကဒီခါရဆေးနေကိုင်းဆိုင်ရာကိုယ်စားလှယ်တွေကြားတမနာကကွေကြီးဦးစီးချုပ်ရဲ့လုံချုံရေးဆိုင်ရာပြန်လဲပေါင်းစည်းခြင်းကဏ္ဍတွေဖြစ်တဲ့လက်နက်ဖြုတ်သိမ်းရေးစစ်မှုထမ်းဖြစ်မှာနှုတ်ထွက်ခွေပြုခြင်းနဲ့အရတားများဖြစ်ပြန်လဲပေါင်းစည်းရေးဆိုတဲ့
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကအမြင်ရှိနေပါတယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့အစိမ့်မြင့်နှိမ့်ရေးကိုယ်စားလှယ်ဖွဲ့ SD နဲ့မြန်မာဆိုးရကိုယ်စားလှယ်တွေဟာအုပ်ကူလနောက်ဆုံးပတ်မှာတွေ့ဆုံနေပေါ်ရရှိပြီးတော့ MCA လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်နိုင်ရေးဆိုတဲ့ချက်ဆက်လက်ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့
အမေရိကန်သင်ယူညွန့်တန်းကိုအသုံးပြုပြီးတော့အခမဲ့တင်နန်းတွေဖွင့်လှစ်တော့မှာဖြစ်တဲ့အကြောင်းသိရပါတယ်။မန္တလေးမြို့အခြေစိုက်ယုံကြည်ရာတင်နန်းကျောင်းရဲ့ကိစ္စနဲ့ပတ်သက်ပြီးတော့အပြည့်စုံကိုဗီအိုအီသတင်းတော့မတ်တင်ကြီးလင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။ဟုတ်ကဲ့ပါရှင်။အခမဲ့စာကြည့်တိုက်တစ်ခုဖြစ်တဲ့မန္တလေးမြို့အခြေစိုက်ယုံကြည်ရာစာကြည့်တိုက်အနေနဲ့တတိယအချက်လက်န ုးမှုအေဂျင်စီရဲ့အထောက်အပံ့နဲ့ဖွင့်လှစ်တော်မှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုက Indiana University Kelly School of Business ရဲ့သင်ယူညွှန်းနှံ့တွေကိုအသုံးပြုပြီးအမေရိကန်ပြည်ထောင်စု California ပြည်နယ်အခြေစိုက် HP Hewlett Packard Computer နဲ့နည်းပညာကုမ္ပဏီရဲ့နည်းပညာပိုင်ဆိုင်ရာထောက်ပံ့မှုတွေနဲ့သင်တန်းတွေကိုဖွင့်လှစ်သွားမှာဖြစ်ပါတယ်။သုံးနှစ်တာလုံးသင်တန်းကျောင်းဖွင့်သွားမှာဖြစ်ပြီးဒီ HP Life Center မှာသင်ကြားမဲ့ဘာသာရပ်တွေကိုယုံကြည်ရာစာကြည့်လိုက်ကညွှန်ကြားရေးမှူးကိုစောထက်အောင်က VOE ကိုအခုလိုပြောပါတယ်။
အဓိကတင်မဲ့ဘာသာရပ်တွေကတော့ဒီစီးပွားရေးလုပ်ငန်းတွေဝင်မဲ့လူတွေတောင်းဖို့ကုမ္ပဏီမှာလုပ်လို့နေတဲ့လူတွေအတွက်ဒီ ICT နည်းပညာနဲ့လုပ်ငန်းရဲ့လုံဆောင်မှုကိုဘယ်လိုမျိုးစွမ်းရင်မြင့်လို့ရမလဲ efficiency တက်အောင်ဘယ်လိုလုပ်လို့ရမလဲနိုင်ငံတကာမှာဘယ်လိုလုပ်နေကြရလဲဒါတွေကိုကျွန်တော်တို့ကသင်ပေးတဲ့ဘာသာရပ်တွေပ
ါလာမယ့် September လမှာသင်တန်းတွေစာဖွင့်မှုရည်ရွယ်ထားပြီးအပတ်စဉ်တစ်ခုကိုတစ်လကြာမြင့်မှာဖြစ်ပါတယ်စီးပွားရေးဘာသာရပ်သတိအချက်အလက်နဲ့ဆက်သွယ်ရေးဤပညာဘာသာရပ်တွေကိုသင်ကြားနေတဲ့ကျောင်းသားတွေအပြင်လက်ရှိအလုပ်ခွင့်ဝေနေကြသူတွေကိုပါသင်တန်းမှာလက်ခံသွားမှာဖြစ်ပါတယ်။အပတ်စဉ်တစ်ခုမှာသင်တန်းသား15ယောက်လက်ခံမှာဖြစ်ပြီးဒီသင်တန်းပြီးမြောက်သွားတဲ့သင်တန်းသားတွေအနေနဲ့မိမိတို့လုပ်ငန်းခွင်မှာပါပြန်လည်အသုံးချသွားဖို့ရည်ရွယ်တယ်လို့ကိုစောထက်အောင်ကပြောပါတယ်
။ဒီသင်ယူညွှန်းကိုသင်ပြီးသွားရင်လုပ်ငန်းခွင်နဲ့ပြန်ရောက်တဲ့အချိန်မှာဒီလူတွေဘာလုပ်လို့ရမလဲဆိုတော့ကျွန်တော်တို့ကြိုးပမ်းစဉ်းစားထားတဲ့အတွက်ဒီသင်တန်းပြီးသွားရင်သင်တန်းပြီးသွားတဲ့လူတွေICT နည်းပညာကိုသုံးမယ်ပြီးတော့ကျွန်တော်တို့ကလုပ်ငန်းခွင်ထဲမှာသူ့ရဲ့လုပ်ငန်းဆက်ဆောင်ရေးပိုတက်အောင်လှုပ်လာနိုင်တယ်လှုပ်လာနိုင်တဲ့အပြင် management scale ပါတဲ့အတွက်သူ့ရဲ့တက်ဆိုင်ရာ society လေးကလုပ်ငန်းလှုပ်ဆောင်မှု efficiency တက်လာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်တင်တဲ့အပတ်စဉ်တရံကိုတစ်လနှုန်းနဲ့သုံးနှစ်တာကာလမှာအပတ်စဉ်36ခုဖွင့်သွားဖို့စီစဉ်ထားပေမဲ့လည်းမန္တလေးမြို့နဲ့အနီးတစ်ဝိုက်မှာပါတွားရောက်တင်တဲ့ပေးလို့ရတယ်လို့ကိုစောထက်အောင်ကပြောပါတယ်
မန္တလေးမြို့တွင်မဟုတ်ဘဲနဲ့တချို့နယ်တွေကကျွန်တော်တို့ကကာဗာလုပ်ချင်လို့စဉ်းစားထားပါတယ်။ဥပမာကျွန်တော်နထိုးမြို့နယ်တောင်သာမြို့နယ်ညင်းရှိဖို့သဝင်းချင်နယ်တွေမှာကျွန်တော်တို့စိတ်ပါဝင်စားတဲ့သင်တန်းကျောင်းတွေရှိတယ်ဆိုရင်လည်းကျွန်တော်တို့သွားပြီးတော့ပို့ချပေးမှာပါ။အဲ့တော့အပတ်စဉ်ကတော့အတိအကျတော့ပြောလို့မရဘူးပေါ့နော်
။ရုပ်ကြီးရအခမဲ့စာကြည့်တိုက်မှာဖွင့်လှစ်မဲ့ HP Life Center ဟာ HP Computer Company နဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှု Agency တို့ရဲ့တတိယမြောက်ပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်။လက်ရှိတော့ရန်ကုန်မန္တလေးနဲ့အင်းလေးဒေသတွေမှာဖွင့်လှစ်ထားပြီးမြန်မာနိုင်ငံတဝမ်းမှာ Life Center 12ခုအထိတိုးချဲ့ဖွင့်လှစ်သွားဖို့လည်းအစီအစဉ်ရှိပါတယ်ရှင်
။ VOE သတင်းတောက်မတ်တင်ဂီလင်းတင်ပြတော်တာဖြစ်ပါတယ်ခင်ဗျာ။ VOE American တန်ရဲ့တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းမှာတို့ရရှိမှာခင်ဗျာ BOA ရဲ့ဩဂုတ်လ14ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုပုံမှန်ထုတ်လင်းနေတဲ့အတန်လိုက်နေအပြင်လိုင်းဒိုမီတာ90 kHz 5995လိုင်းလက်မီတာ190 kHz 1595လို့ပါတူးချက်ပြီးတော့ထုတ်လင်းပေးနေပါပြီ။အခုဒုတိယပိုင်းမှာဆိုရင်မနေ့တိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာတင်ကားစာနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
အဲ့ဒီရေတွင်းတွေကအကုန်လုံးခုနအညစ်အကြေးတွေသူ့ပြုံပြီးတော့ဝင်သွားတာဖြစ်တဲ့အကြောင်းလို့အဲ့ဒီရေတွင်းကိုပထမအဦးဆုံးဆယ်လိုက်ဖို့လိုပါတယ်။
ဒါကတော့ကျန်းမာရေးဦးစီးဌာနကဒေါက်တာကြည်လွင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ကြပါမယ်အဲ့ဒါနဲ့အတူနေဆက်ဒေတာအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုအဲ့ဒါတွေထုတ်လင်းမပေးခင်မှာအရင်ဆုံးနားဆင်ကြမှာတော့အင်္ဂလိပ်စာသင်ခန်းစာပို့ချက်အစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချက်ကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go you be up go up ကအပေါ်ကိုတက်သွားတာ i n in s m o k e smoke ကဒီနေရာမှာမိကိုအသွင်းဆိုတော့စကိုက်ထုံရဲ့လုံးကောက်ဒီပေကတော့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခဲ့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟတကြံရိတ်တံမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Our medical research project was cancelled halfway. So, 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်တိပံသူတေသနာပြုစုမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်မြ၊စူဆောင်းခဲ့သည်မြလဟတာဖြစ်ရတယ်အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာရေးကဏ္ဍကိုဆက်ပြီးတော့တင်ဆက်ပါမယ်ကျမ်းမာရေးကဏ္ဍမှာရေးကြည့်ပြီးတော့ဖြစ်လေဖြစ်တာရှိတဲ့ one shot yoga ကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံတစ်ခွမ်းမှာပြင်းထန်တဲ့ရေကြီးဓာတ်တွေကြောင့်တောက်သုံးရေညစ်ပတ်ပြီးတော့ one piece one shot yoga တွေဆက်ဖြစ်ဖို့အန္တရာယ်ရှိနေတယ်ဆိုပြီးတော့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ဒီအကြောင်းကိုကျမ်းမာရေးဦးစီးဌာနနဲ့လုပ်ငန်းခွင်ပတ်ဝန်းကျင်ကျမ်းမာရေးဌာနခွဲဒုတိယညွှန်ကြားရေးမှူးဒေါက်တာကြည်လွင်ဦးကိုကိုဝင်းမင်းကအခုလိုမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
โอเคดร.จีลินครับเราမြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းတာတွေနိုင်ငံတစ်ဝန်းပေါ့เนาะသဘောမျိုးဖြစ်နေတဲ့ခါကျတော့ပြဿနာကဆရာရေကြီးပြီးတာနဲ့ဝန်ရောဂါတွေဖြစ်လာလဲရှိတာပေါ့เนาะအဲ့ဒီခါကျတော့တည်ကြည်မှုတွေလည်းမဖြစ်ရအောင်ဒီဝန်ရောဂါဖြစ်မှုကိုလည်း short ချနိုင်ပေါ့ဘာလို့အဓိကလုပ်တယ်လဲ
ကျွန်တော်တို့ဒီရေကြီးတဲ့ခါကျလို့ရှိရင်ရေနဲ့အတူတူရောပါလာတဲ့အညစ်အကြေးတွေအားလုံးနောက်ပြီးတော့ဒီရေကကြီးတဲ့ခါကျလို့ရှိရင်ဒီအိမ်နာတို့ဘာလို့အဲ့ဒါတွေပါအကုန်လုံးရောက်သွားတဲ့အခါကျတော့အဲ့ဒီအိမ်နာတွေပါတွေဟာပါတဆင့်ပါလာတဲ့ဒီအညစ်အကြေးတွေအားလုံးအကုန်လုံးကရောပြုံးပြီးတော့ဒီတောက်တုံးရေဖြစ်သုံးတဲ့ရေတွင်းတွေရောဟာတုံကင်းရေတွေရောအဝေစီတွင်းတွေရောရှိသမျှနေရာတွေအားလုံးကိုညစ်ပတ်သွားပါတယ်အဲ့ညစ်ပတ်သွားတာကြောင့်မို့လို့လေခုနပြောတဲ့ဒီတောက်တုံးရေဒီညစ်ပတ်ပြီးတော့နောက်ပိုင်းမှာဖြစ်လာတဲ့ဝမ်ပြဝမ်ချော်ယောဂါသိုးပါလေဝမ်ပြဝမ်ချော်ယောဂါဖြစ်တဲ့ဒီကိုရိုနာဟုတ်ပါဖြစ်လာနိုင်သေးတာပေါ့ဟု
တ်ကဲ့ကာလာဝါယောဂါပါဆရာနော
်ဟုတ်ကဲ့အဲ့ဒီမျိုးဝမ်ပြဝမ်ချော်ယောဂါတွေကိုမဖြစ်အောင်အတွက်အဲ့ဒီညစ်ပတ်နေတဲ့ရေတွေကိုတန့်စင်အောင်လုပ်ဖို့လိုတာပေါ့
ဟုတ်ကဲ့ဆရာအခုလိုရေတန့်အောင်ပေါ့ဆရာကြီး ဘာတွေအဓိကလုပ်တင်လဲ
ကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်အလုပ်ကတော့ဒီအခုလုံးဒီလိုမျိုးရေချမ်းပြီးဟေးဆိုလို့ရှိရင်ခုနရေသွင်းပေါ့နော်အများကြီးကျွန်တော်တို့နိုင်ငံအနေနဲ့တွေးရကိုအဓိကထားသုံးပါတယ်တွေးရဆိုတဲ့ဟာရေသွင်းအဝိုင်းလို့ဟန်လို့ပြောတာပါရေပုံးနဲ့ခတ်ရတဲ့ရေသွင်းကိုကျွန်တော်တို့ဆိုလိုတာပါအဲ့ဒီရေတွင်တွေကအကုန်လုံးခုနအညစ်ကြီးတွေစုပြုံပြီးတော့ဝင်သွားတာဖြစ်တဲ့အကြောင်းလို့အဲ့ဒီရေတွင်ကိုပထမဦးဆုံးထယ်လိုက်ဖို့လိုပါတယ်ထယ်ပြီးတဲ့အခါကျတော့မှဆေးခတ်တဲ့ကိစ္စဘလီချင်းပေါင်းတာလို့ကလိုရင်းဆေးခတ်တဲ့ကိစ္စမျိုးကိုကျွန်တော်ကလုပ်ဆောင်တင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုအပ်တဲ့ကလိုရင်းဆေးကိုဘယ်လိုရနိုင်မလဲဆရာ
အဲလိုအပ်တဲ့ကလိုရင်းဆေးကတော့ဒီနိုင်ငံအတွင်းမှာအခုဆိုလို့ဆိုတော့အလွယ်တကူရနိုင်ပါတယ်ကျွန်တော်တို့ကျန်းမာရေးဌာနကလည်းအဲ့ဒီကလိုရင်းဆေးရအောင်ကလိုရင်းဆေးတာဘလီချင်းပေါင်းတာကိုကျွန်တော်တို့ဆိုလိုတာပါအဲ့ဘလီချင်းပေါင်းတာကိုနေရာအားလုံးပြုတ်နေအားလုံးကြီးရွာအားလုံးမှာရနိုင်အောင်လို့အကုန်လုံးဆောင်ရွက်ပေးထားပါတယ်။အဲဒီဆေးခတ်တဲ့လုပ်ငန်းကိုလည်းကျွန်တော်ဒီကျန်းမာရေးဌာနကနေပြီးတော့အားတက်ပြော်လိုက်ပြီးတော့လုပ်ပေးဖို့အစီအစဉ်ရှိပါတယ်။ဒါပေမဲ့အဲဒီမှာဆေးခတ်တဲ့လုပ်ငန်းမှာရေတွင်းရေကိုခတ်တဲ့အခါကျလို့ရှိရင်ဒီရှိနေပြီးသားညဉ့်ညံ့သွားတဲ့ရေတွေကိုစုပ်ထုပ်ပေးနိုင်ဖို့အတွက်ကနံပါတ်1အဓိကထားပြီးတော့လိုအပ်တဲ့ဟာဖြစ်တဲ့အကြောင်းမို့လို့အဲ့ဒါကိုဒီပြည်သူလူထုအားလုံးပါဝင်ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေတာပါခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့ပြည်သူအနေနဲ့အတိအကျဆရာကြီးခုနကဒီခတ်ထုတ်တဲ့နေရာမှာဘာတွေပြင်တော့လို့မလဲ
ကျွန်တော်လေယာဉ်ဆိုင်ဆိုဟိုနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုရေသွင်းရေထုတ်လုပ်တဲ့အခါမှာအသုံးပြုတဲ့ရေစုပ်ချက်ကိုအသုံးပြုပြီးတော့ဆုတ်ထုတ်ပေးဖို့လိုပါတယ်ကျွန်တော်တို့အတွေ့အကြုံကရေစုပ်ချက်တစ်လုံးနဲ့မလုံလောက်ဘဲနဲ့ဒီစုပ်ချက်နှလုံးသွင်းလုံးနဲ့ဂျိုင်းကိုဆုတ်လိုက်တဲ့အခါကျတော့မှသူကအောက်ကြီးလိုက်လာတဲ့အခါမှာမြန်မြန်ဆန်ဆန်ပြီးသွားနိုင်တာပေါ့နောက်လောက်ရမယ့်ဟာကလည်းဒီတတွင်းနှစ်တွင်းနဲ့လောက်ရတာမဟုတ်ဘဲနဲ့တရွာလုံးအနေနဲ့လောက်ရမှာဖြစ်တဲ့အတွက်ကြောင့်မလို့အင်းနဲ့အားနဲ့အများကြီးဝိုင်းပြီးတော့လုပ်ပေးဖို့လိုအပ်တဲ့သဘောပါပဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာ
ဟုတ်ကဲ့ပါ
ဒေသခံလူထုတွေဘက်ကနေပေါ့နော်လှုပ်တာအပြင
်
ဒီ NGO အရက်ပဲအဖွဲ့အစည်းတွေအနေနဲ့ရော
ဟုတ်ပါတယ်တကယ်တမ်းဆိုလို့ရှိရင်ဒေသခံတွေဆိုတဲ့ဟာကလောလောဆယ်သူတို့ကြီးနှုတ်ဝါတဲ့အခါမှာအိဆက်တွေပါဝါကောင်းပါဝါနိုင်တယ်မျောဝါကောင်းမျောဝါနိုင်တယ်အဲ့ဒါတွေကိုပြင်ဆင်ထားတဲ့ဒီကူညီပေးနိုင်တယ်ဆိုတဲ့အရက်ပဲအဖွဲ့အစည်း NGO ပဲဖြစ်ဖြစ်ဟို NGO ပဲဖြစ်ဖြစ်အဲ့ဒါမျိုးတွေကလည်းဝိုင်းကူပြီးတော့လှုပ်ဆောင်ပေးမယ်ဆိုလို့ရှိတော့ကျွန်တော်တို့ကတော့ပို့ပြီးတော့အဆင်ပြေပါတယ်ကျွန်တော်ကျမ်းမာရေးဝန်ထမ်းအနေနဲ့ကတော့ဆေးပေးဝေဖို့ရယ်နောက်ပြီးတော့တချို့ဆေးတွေကိုသူတို့ကနေပြီးတော့ဘလို့ခရတဲ့ဆိုတဲ့ဟာကိုသင်ပေးဖို့ရင်ဟာတော့ကျွန်တော်ကျမ်းမာရေးဝန်ထမ်းတွေအရလိုက်ပြီးတော့လှုပ်ဆောင်ပေးဖို့အစီအစဉ်ရှိနေကြပါတယ်။လိုက်တဲ့အပေါ်ကောင်မစလို့လှုပ်ဆောင်ပေးနေကြပါတယ်ခင်ဗျာ
။ဟုတ်ကဲ့အဓိကတော့ဒီဆက်နဲ့ဆေးနဲ့ရဖို့အရေးကြီးတာပေါ့။အဲ့ဒီတော့ဒီနေရာမှာ
မှန်ပါတယ်။အဲ့ဆက်တွေနဲ့ကျွန်တော်တို့ပိုင်ပိုင်နိုင်နိုင်ကျွန်တော်တို့ဆုတ်ထုတ်လိုက်တယ်။ဆုတ်ထုတ်ပြီးအောင်လည်းမဟုတ်ဘဲနဲ့သူတို့ကရေတွင်းဆေးတယ်လို့ခေါ်တာပေါ့နော်။သူတို့ဒီကျွန်တော်ရေတွင်းအောက်မှာရှိတဲ့ဟိုကြွားတဲ့အနေနဲ့တွေပါသူတို့အကုန်လုံးဝိုင်းပြီးတော့ဆေးပေးနိုင်တယ်ဆိုလို့ရှိရင်ပြန်ဝင်လာတဲ့ရေကိုကျွန်တော်တို့ကဆေးခတ်ရုံပါပဲခင်ဗျာ
ဟုတ်ကဲ့ဆေးကဆရာကြီးဒီကျမရေးဌာနမှာရတာတခုပဲရှိလားကျန်တဲ့နေရာတွေမှာကောအလွယ်တကူရနိုင်တာရှိလ
ားရနိုင်ပါလေခင်ဗျာအဲ့ဒီ region ပေါင်းတာဝယ်လို့ရတဲ့နိုင်ငံအနှံ့အပြားမှာရောင်းပေးနေတဲ့ဟာမျိုးတွေရှိပါတယ် NGO တွေကလည်းဥပမာ UNICEF လို့လိုမျိုးဟာမျိုးပေါ့နော် WHO တို့ကနေပြီးတော့လည်းလုံလုံလောက်ဟိုပံ့ပိုးပေးဖို့အစီအစဉ်တွေရှိကြပါတယ်ပံ့လည်းပံ့ပိုးပေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီ WHO တို့ဒီ UNICEF တို့ဒီရုံးတွေကိုလည်းဆက်သွယ်လို့ရနိုင်တာပါဆရာနော
်ဟုတ်ကဲ့ရနိုင်ပါလေခင်ဗျာ
ဟုတ်ကဲ့တကယ်လို့ဒီဆေးဆိုင်ကနေပြီးတော့အလွယ်တကူအမြန်ဝယ်သုံးမယ်ဆိုတော့ဆရာအချိုးအစားကဘယ်လိုမျိုးဆက်ပြီးတော့ကလိုရင်းကိုသုံးတယ်လဲ
အများအားဖြင့်ကကျွန်တော်တို့နိုင်ငံတွေကိုဝယ်နေဆေးကနှမျိုးပဲရှိပါတယ်စင်ဂယ်ဆွတ်ဘရီဂျင်ပေါင်နာမျိုးတွေရှိပါတယ်ဒဘယ်ဆွတ်ဘရီဂျင်ပေါင်နာမျိုးတွေရှိပါတယ်ခင်ဗျအဲ့တော့ဒီစင်ဂယ်ဆွတ်ဘရီဂျင်ပေါင်နာဆိုတဲ့ဟာကကျွန်တော်25ရာခိုင်နှုန်း30ရာခိုင်နှုန်းပါဝင်တယ်လို့ခေါ်ပါတယ်ကလိုရင်းဒဘယ်ဆွတ်ဘရီဂျင်ပေါင်နာကတော့60နဲ့65ရာခိုင်နှုန်းပါဝင်တယ်လို့ကျွန်တော်တို့ခေါ်ပါတယ
်ဟုတ်ကဲ့အဲ့ဒါတွေကိုဘယ်လိုသုံးရမလဲဆိုတာကိုနည်းနည်းလေးရှင်းပြပေးပါလားရေပမာဏရေတွင်းတွင်းဆိုလို့ရှင်ဟုတ်ကဲ့
အများအားဖြင့်တော့ကျွန်တော်တို့နိုင်ငံထဲမှာအခုရေတက်တဲ့အချိန်မှာရှိတဲ့ရှိတာရှိတဲ့ရေပမာဏကတော့ကျွန်တော်ဒါအချမ်းမြင့်ကျွန်တော်ပြောပြလိုက်တာပေါ့နော်တိတိကျကျတွက်ချက်ပြီးတော့ရေပမာဏကိုတကယ်တွက်ချက်ရတာပါတွက်ချက်တဲ့ပုံစံလေးတွေပါတွေကိုလည်းကျွန်တော်တို့ကဘယ်လိုတူရပါလဲရေကာလံကိုတွက်တဲ့ခါမှာငားအမြောက်ရေတွင်းအချင်းအမြောက်ဒီအနေအဲ့ဒါမျိုးတွေနဲ့ကျွန်တော်တို့ဖြောင်းလိုက်တာပါအလွယ်တကူပြောလို့ရှင်တော့ 50 square h နဲ့ကျွန်တော်ရေကာလံတွက်လို့ရပါတယ်တွက်လိုက်တဲ့ရေကာလံကိုပဲရေတကာလံကိုဒီဘလောက်ဆိုတဲ့ဟာဥပမာဆိုလို့ရေ1000ကာလံကို zebra zone နဲ့ zone ဆိုပြီးတော့အလွယ်တကူကျွန်တော်တို့ကပြောလို့ရပါတယ်တပတ်6ရက်လောက်စရိုက်ကျွန်တော်တို့ခပ်ပြီးဖို့လိုတာပါ
ဟုတ်ကဲ့ဆရာအခုလိုဒီရေတွင်းတွေကိုတန့်အောင်လုပ်ပြီးရင်တခြားအသုံးများတဲ့ရေရောဆရာကြီးတန့်အောင်လုပ်ဖို့ရှိသေးလား
ဟုတ်ကဲ့ရှိပါတယ်ကျွန်တော်တို့ဒီမှာအသုံးများတာအဲ့လိုခုနကရေဟိုလက်တူတွင်းကျယ်လို့ပြောတဲ့ရေတွင်းအပြင်ကိုတုံငင်တွင်းတွေကိုတူးကြပါတယ်တုံငင်တွင်းလို့ဆက်ရေတွင်းလို့တူးကြပါတယ်တုံငင်တွင်းနဲ့အဝေးစီးတွင်းတွေအတူတူပါပဲတုံငင်တွင်းလို့ဆက်ရေတွင်းလို့ဆိုလို့ရှိရင်ခုနဘရီဂျင်ပေါင်နာကိုဒီဟို double strand ဘရီဂျင်ပေါင်နာပေါ့နော်အခုကတော့အများအားဖြင့်ကျွန်တော်တို့စီကိုဝင်နေတာ double strand ဖြစ်ပါတယ် double strand ဘရီဂျင်ပေါင်နာကို zebra zone နဲ့28 zone ကိုကျွန်တော်တို့ရေ73ကာလနဲ့ကျော်လိုက်ရပါတယ်ကျော်ပြီးတဲ့အခါကျလို့ရှိရင်ဟိုခုနအကုန်ဖြုတ်ထားတဲ့တနေ့တုံငင်ပဲဖြစ်ဖြစ်ကျွန်တော်တို့အဝေးစီးဟာပဲဖြစ်ဖြစ်အဲ့ဒါကိုပိုက်ပေးနာနေပြီးတော့ကျွန်တော်တို့အကုန်လုံးမြောင်ပြီးတော့ထည့်ရပါတယ်အဲ့ဒီရေနဲ့ပဲနောက်ပိုက်ရပြီးပပလည်းထည့်ရပါတယ်ပြီးတော့ကျွန်တော်တို့အဲ့ဒီရေနဲ့ပဲကျွန်တော်တို့အတွင်းနဲ့အကုန်လုံးပက်ပြီးတော့ဆေးရပါတယ် ပြီးတဲ့အခါမှာနောက်ဆုံးမှကျွန်တော်တို့အဲ့ဒီရေအကုန်လုံးကိုဒီတုံငင်ရေတွင်းတဲ့ကိုအကုန်လုံးကျွန်တော်တွန်ထည့်ရပါတယ်တွန်ထည့်ပြီးတဲ့အခါမှာတရက်ထားရတယ်တရက်ထားပြီးတဲ့အခါမှာနောက်နေမလဲချလို့ရှိလို့ရှိရင်အဲ့ဒီရောက်အကုန်လုံးစုပ်ထုတ်ပြဲလိုက်ရပါတယ်ဘယ်ထိအောင်စုပ်ထုတ်ပြဲရလဲဆိုတဲ့အခါကျတော့ကလိုရင်းနဲ့တင်းတင်းလေးချန်တဲ့ဒီစုပ်ထုတ်ရတဲ့အခါကျတော့အဲ့ဒီရေကိုကျွန်တော်တုံးလို့ရပါပြီ
ဟုတ်ကဲ့ဆရာဒီရေတန့်ရဖို့နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဒီကလိုရင်းဒီကြောင်သင်္ကြန်ကျွန်တော်တို့ခတ်ပြီးနိုင်တယ်ဆိုလို့ရှိရင်ဝမ်ပြောင်းဝမ်ချော်ယောဂါကိုအထူးသဖြင့်ကာကွယ်ပေးနိုင်တယ်ဆိုတဲ့အကြောင်းပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာတကယ်လို့ကလိုရင်းခတ်ဖို့အတွက်ကျွန်တော်အလင်းမမီတဲ့ကာလမှာတော့ရေကိုတတ်နိုင်တဲ့လောက်ကြိုးချက်ပြီးတော့ပဲအသုံးပြုတင်တယ်ဆိုတဲ့အကြောင်းလေးကျွန်တော်အကြံပေးလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝေးမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးပတ်စင်ကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
ရှိမှာဖေအနာရပြည်အောင်စုကြန့်ခိုင်တဲ့ပုံပြူရေးပါတီရဲ့ဌာနချုပ်မှာဩဂတ်စ်လ12ရက်နေ့ညပိုင်းကထူးခြားဖြစ်ရကတော့ပါတီတွင်းကြီးမားတဲ့ခေါင်းဆောင်မှုအပြောင်းအလဲတွေဖြစ်ခဲ့တာပါယာယီဥက္ကဋ္ဌတာဝန်ယူထားတဲ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းနေရာမှာဥထေဦးနဲ့အစာထိုးလိုက်ပါတယ်သူရဥရွှေမန်းနိုင်ကဖြစ်ဆောင်နေတဲ့ဒီပြည်အောင်စုလွှတ်တော်နဲ့အစိုးရကြားအပြန်လန်တင်းမာမှုတွေရဲ့နောက်ဆက်တွဲဂီးအနေနဲ့ဒီအနာရကြန့်ခိုင်ရေးပါတီအတွင်းမှာပါအခုလိုမျိုးအပြောင်းအလဲတွေဖြစ်လာတာပါအခုလိုဒီကြက်ခိုင်ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါသလဲအခုလာမယ့်စနေညပိုင်းတည်းလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပအဝင်ဆွေးနွေးမင်းမြလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်ဒါမှမဟုတ်မိမိဆွေးနွေးလူရာမင်းမြလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တို့ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာ။စနေညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြပါလို့ပန်ကြအပ်ပါတယ်ခင်ဗျာ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှော်အစီအစဉ်ကိုအလှည့်ပေးကြအောင်ပါ။ Burma News International BNI အဖွဲ့ဝင်နေကြာဒေတာသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖြစ်နေဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်အတိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေပါတယ်။ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဟာကယားပြည်နယ်မှာဝင်ရောက်ရှင်ပြန်အရွေးခံသွားမယ်လို့ဒေသခံတွေယူဆနေကြတဲ့ဆိုရံနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်အလုံးအမှုဆောင်အဖွဲ့အားလုံးကို SNLD ပါတီကနေတာဝန်ကနေရပ်ဆိုင်းခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရေလွမ်းမှုမှုတံခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေဆက်ပြီးလိုအပ်နေဆဲဖြစ်ပါတယ်ရေဘေးတံအဓိကခံခဲ့ရတဲ့မြောက်ဦးမြို့မှာတော့အပြက်စီးတွေနဲ့နှုံးမြေတွေကိုမရှင်းနိုင်သေးတဲ့အတွက်သွာလာရေးခက်ခဲနေတယ်လို့လျှက်စစ်မီးလည်းပြတ်တောက်နေပြီးစာတင်ကြောင်းနဲ့ဈေးတွေကိုပါပိတ်ထားရဆဲဖြစ်တယ်လို့မြောက်ဦးမြို့ခန့်တွေကပြောပါတယ်မင်းပြမြို့နယ်ဘက်မှာဖျားနာသူတွေနဲ့ဝမ်ကိုက်ယောဂါခံစားနေရသူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအရေးပေါ်လို့အပ်နေတယ်လို့ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်ကကြေးရွာတွေမှာလည်းတောက်ရည်အတွက်အခက်ခဲကြုံနေကြရပါတယ်ရခိုင်ပြည်နယ်မှာရေဘေးကြောင့်တည်ဆုံသူ90နီးပါးရှိပြီးလူပေါင်း2သိန်းကျော်ရေဘေးတင့်ခဲ့တယ်လို့စိုက်ပျိုးမြေအေကပေါင်း2သိန်းခန့်ပျက်စီးခဲ့တယ်လို့ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပြည်ထောင်စုဝန်ကြီးဦးစိုးသိန်းနဲ့ကယားပြည်နယ်အတွင်းမှာဝင်ရောက်ရှင်ပြန်ရွေးခန့်သွားဖွဲ့ရှိတယ်လို့ဒေသခံတွေကြားမှာတတင်းထွက်ပေါ်နေပါတယ်ဝန်ကြီးဦးစိုးသိန်းနဲ့ကယားပြည်နယ်ပေါ်ရခဲမြုပ်နယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့အပေါ်အခြေခံပြီးတော့တတင်းတွေထွက်ပေါ်နေတာပါပေါ်ရခဲမြုပ်နယ်ကလက်စစ်မြေမရသေးတဲ့ကျေးရွာတွေကိုဆူလာမီအိမ်တွေကိုထောက်ပံ့ပေးတာတွေဆေးရန်အောင်တဲ့ကလေးငယ်တွေကိုစုငွေသုံးတင်းပေးအပ်ချင်းမြင့်တာတွေ เสียสามารถรีกูทับปังหัวตาต้องสีเปียเข็ดเลยลูกชิ้นก๋วยเจี๊ยวพุ่มพิวยีทับกูพิวพ่อแก่ทวีทวีดุยมูอู้ท้วนสวยก็เปลี่ยวไปเลยลาดูเย็นนี้เป้าเจี๊ยวมาสูรามีเองคุณเสรีลงสกายเนอลงลิเซเน่เจี๊ยดเสบิขังกูเปลี่ยนเลยพิวเปลี่ยนนายพูดด้วยงวยจัดเต็งเสบิเข็ดเลยลูกเจี๊ยวอุชอยมูอู้ลาเต็งก็เปลี่ยวไปเลย
มุ่งเป็นเยี่ยมเนี่ยสิจงลองอยู่แต่นี้ข้าลายเท่าเสด็จแต่ยังตั้งนับเป็นอันนี้มาสิเรื่องชันวิโก้ตั้งไปมีเพียงแต่อยู่บนสังเวียนนี้เรื่องชันเป็นชันวิโก้เปลี่ยวไปเลยชันเสียงสัตว์อู้ก็ออกกุลางายันนี้มาสักก้าข้าสักกูกันเองสิงขอเขบีตั้งไปมีเพียงเจ้าเล่มมาเยี่ยทบุตรเป็นเปลี่ยวสุขเรื่องชันชินวิโก้เปลี่ยวไปเลยตั้งไปมีเพียงแต่สิแม่ชันวิโก้
รบเป็นงานในการนี้อันนี้ต้องใช้สายพิวทาราเจ้าและมันมาทุนในบุรุษและชั้นเป็นชินตุกับพิวบาร์เลยอากุลูชั้นมีเต็งสีมูเราอยากด้วยชั้นเป็นชินวยการนี้มีมาในงานลูกคุณยีก็ไม่ใช่อุกทานเองมันติดตาลงสัญญาดิโมกราซีปาร์ติโกเต็มเปียทาบาร์เลยนั่นเท่าเส้นงานโนเวมบาร์ลาเซียนนี่มาจิมบาเมย์ยุ่ยก็ไปมาเมียวจะมีปาร์ติโมนี่เนี่ยกุศลเล่าเรียนอย่างวิญญาณชิมเปียงดราม่าพิบาร์เลยกุศลเล่าเรื่องนี้เนี่ยมันเป็นเนี่ยมาต้องเนี่ยเนี่ยแต่ Gani the same Yoda Mitan do ye Queen Ye Yashi ye the low sound Dapu ye chene, a mutamidwe U sound and mutami party mungo Natan Sele Kunigati town kebare.
Champion name your pine, Lashu Mio, Shilu, Tame Mapuema, Shan Sabi, Pinyashin, Sign Fagani, Shantamai, Jaune, Sabi Rigu, Hope Your Cabare, Sia Sign Fagni, Sabi, Hope Your Puema, Shilu net the sign at Jown, Nanga Ye Jown, Sabi Ne, Lumu, Puet Si, Jownigu, Hope Your Carello, Puetta Yau do sign leg up your bare, Shan Sabi, Pinyashin, Sign Faha, Shan Sabi, Pianpoy, Dre, Joban, some Yanni do Pitalo, Shan Lu to Ye Liza Mugu, Kanyabi, Tin Share Sabi Binyashin to Ule Pibare.
Aku the Denware Usalet Den Sep Bidwa Mama, Shanta in Namia Democracy Apueto, Shambi Nem Yao Bai, Nam Kam Yune, Party Comedy Winwigane, Nam Kam Yune, Dwe, Yuga Bemuemusu, Song Pia Cheta, Munega, Lo Musa, Apue Alongo, Dawingane, Yes, I gave Ari. Party a petto nene, Bidurie Sanago, Pizibo, Yuka, where we are Melo, me, she need the low. Nam Camune, a comedy when we got raw, Bidure, you tell you, Matri Pia, Yuka, when we mulo, Sompia Kerelule, me, she neighbor, eh? Ditinigoro, Simon Gane, Susie, Denset, Tabaration.
Nam Camu Nega, Shandai Namia Democracy, Pecho Party Window in Nene, Nam Camu Ne, doing Yuka, Bemo Win Busu, the Sompia Cheha, Pecho, your Sompia Checo, Malina, did the boss sound and look to doing Yemu Sanyo Linga Piobare.
July Sali, my terrible Lumusan, Bobby Taimare. Along as you go with me, so that Sompia Cheo, the Yipe Chan Market, eh? Aishima, Nam Camu Maga, you go by Mu and Busu, the room Mune, Lumusan, Poe, Sompia Janishibare. To the level.
ကိုကွန်ပျူတာချက်ကိုမလွှမ်းမိုးနိုင်ဘူးကိုကွန်ပျူတာအားလုံးတကြီးတကြီးတဲ့ချခဲ့တဲ့ဆုံးဖြတ်ချက်ဆိုရင်အဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အတွက်နမ်ခမ်းမြူနယ်ကလုံမှုဆောင်တွေအားလုံးတာဝန်ကနေရက်ဆိုင်ခဲ့တာပါ Nam Kamune Duma Japu Party called Shandai Damia Democratic Party Gani Win Yao Shimpia, Yuekama Peter Dwebi Dure, Yuiche Yematui Pia, and Yuka Wemu Wimpo, Sompia Kere, Lu Nam Kamune Gaja Gong Party, Okra Zilem Yaka Shambara, and Piobare.
Oh, no Tum Pongan who should come there, Madilewa, Jonan and
Who comedy mean the Botane, General Nankamune, comedy the Botaga, Matulu Pite, General Jagong Badi Honga, Chinea, Jabu Badi Pilapu, Pampu Lajare, General Nankamune, Leshi Chineale, the party in Kuquebi, Quebido, Lulumayabu, Party Guay, Lutula Gueme, Lutu Guay, Pedanadu, Supong, Pichinu Yaroma, Mahodrobu.
Shandai Damia Democracy, Pecho Ninegaro, Badi Go, Me, Pichine, Dure, Sandago, Litayama, Pitelu, Sanyunga, Subare.
ညူသားလုံးကိစ္စဖြစ်တဲ့အတွက်နမ်ခမ်းမြို့နယ်လုံခြုံရေးကိုအနာရခိုင်လိုက်တယ်ပြီးတော့ SNL ရဲ့မဲဘုတ်ထည့်ခြင်းနဲ့ညူလူလူတွေကိုလည်းကျွန်တော်တို့ကအလေးနဲ့ထားမှာဖြစ်တယ်
ဂျာကောင်းပါတီကနေနမ်ခမ်းမြို့မှာရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တဲ့ကိစ္စ
မြို့နယ်ကော်မတီတွေကိုအလုပ်တာဝန်ရပ်ဆိုင်ထားလိုက်တဲ့ကိစ္စတွေကြောင့်လူငယ်တွေကြားမှာလည်းအမြင်ကွဲလွဲမှုတွေရှိနေတယ်လို့ကြားကောင်းပါဒီအနေနဲ့နှံခမ်းမြို့မှာရွေးကောက်ပွဲမဝင်ဖို့မြို့နယ်ကော်မတီကိုအလုပ်တာဝန်ပြန်လည်အနှင်းဖို့ထောက်ခံမှုလက်မှတ်လိုက်လံကောက်ယူနေတယ်လို့လူငယ်ကောင်းဆောင်ဇိုင်းလာဆိုကပြောပါတယ်။
ဆက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျယ်လီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြမ်းမြို့မှာရှိတဲ့စစ်ပီးဒုက္ခသည်စခန်းတွေလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေမှာဘာထူးခြားမှုတွေရှိနေတယ်လဲဆိုတာကိုတော့အမည်ရဲ့စူးစီးချက်ကိုနိုင်ငံဝန် ကျင်းနေတွေကိုအတိအကထားမေးမြန်းခဲ့တယ်လို့ဒွေဂျန်ဒါဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်းဘူးကပြောပါတယ်လူ့အမိတွေဒီမိုက်ဆန်အတန်းတွေမှာရတန်းပို့ရင်တွေ့လဲဒီကခန်းခန်းနဲ့တူနေတဲ့ဒွေဂျန်ဒါကြီးရှိခဲ့ပါကျွန်တော်တို့ကအဲ့ဒီဟာကိုအဓိကပြောတယ်ပြီးတော့ကျမတို့ဒီ
2018年ဆိုင်တဲ့အခါမှာလည်းပဲဒီကရောမတရားများသာစွာဆုံးဖြတ်မှုမခံရဘူးဆိုတဲ့အကြောင်းမျိုးပြောပြရတယ်။ဒီမှာညောင်ကိစ္စရယ်23နှစ်အရွယ်ဟိုဒပိုင်းကျင်းနေတဲ့ဖွားဟိုဝုန်ဒင်းချင်းမှုကြံရဲကိစ္စရယ်ပေါ့နော်။တိုင်းပြည်ကချင်းပြည်နယ်အတွင်းကဒုက္ခတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့လဲမင်းသမီးဂျူလီကိုတင်ပြခဲ့တယ်လို့လဲတော်နန်းဘူးကဆက်ပြောပါတယ်။
IDBDရတဲ့ရတဲ့အခုရေးဆုံးနေတယ်ဆိုတဲ့အကြောင်းရယ်လက်ရှိမှာလည်းပဲ IDBDကိုထောက်ပံ့ဖို့အဲ့ဆန်းနှိခါလည်းပဲရှော့ချနေတယ်ဆိုတဲ့အကြောင်းတွေပေါ့နော်ရေးခါပို့ဖို့တယ်အစိုးရအစ်ကျင်နေဆိုတဲ့အကြောင်းကျွန်တော်အသေးစိတ်ပြောပြရတယ်ရုပ်ရှင်မင်းသမီးအင်ဂျယ်လီနာဂျူလီဟာမြစ်ကြီးနားမြို့ဂျမိုင်းကောင်းရက်ွက်မှာရှိတဲ့ဒုက္ခတဲ့စခန်းထဲမှာလည်းအမျိုးသမီးတွေနဲ့အတီးက
ရုပ်
ရှင်မီနီမီဂျူလီအနေနဲ့အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကြံဖတ်သူတွေကိုတရားဥပဒေနဲ့ညီအရေးယူပေးဖို့နဲ့မြန်မာအမျိုးသမီးတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်နိုင်စေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရေလွှမ်းမှုမှုတန်းခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးစိုးသိန်းအနေနဲ့ကယားပြည်နယ်ဘော်လခဲမြို့နယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့လှုပ်ဆောင်ချက်အပေါ်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံသွားပွဲရှိနေတယ်လို့ဒေသခံတွေအကြားမှာသတင်းပြန့်နှံ့နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့ Burma News International BNI အဖွဲ့ဝင်နေကြာဒီတာသတင်းတောက်တွေတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကတောက်ကြနေမနေ့ကင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လွန်ခဲ့တဲ့19ရာစုနှစ်ကအမေရိကန်တောင်ပိုင်းမှာကျွံဘဝကနေထွက်ပြေးလာကြတဲ့လူမဲကျွံတွေကိုအကူအညီပေးခဲ့ကြတဲ့ကွန်ရက်အဖွဲ့တွေအသုံးပြုခဲ့ကြတဲ့ဂေဟာတွေကိုမြေအောက်ယထာလန်လို့ဆိုပြီးခေါ်ဝေါ်ခဲ့ကြပါတယ်။မကြသေးခင်တုန်းကအီရတ်နိုင်ငံကိုသွားရောက်ခဲ့တဲ့မှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတစ်ယောက်ကတော့ IS စစ်သွေးကြောအဖွဲ့ရဲ့ကြေးကျွံပြူတာခံကြရတဲ့ယေဇီဒီအမျိုးသမီးတွေနဲ့မိန်းကလေးတွေလွတ်မြောက်ဖို့ရေးအသက်ဆုံးကြိုးပမ်းနေကြတဲ့21ရာစုခေတ်လူမှုကွန်ရက်တစ်ခုအကြောင်းကိုတွေ့ရှိခဲ့ပါတယ်။အမျိုးသမီးတွေကိုကဲတင်ရမှာပါဝင်ခဲ့ကြသူတွေရဲ့ရဲစွမ်းတက်တီတာမကဖမ်းဆီးခံထားရတဲ့အမျိုးသမီးတွေရဲ့ခါတိလာတဲ့အတွေ့အကြုံတွေကိုလည်းမှတ်တမ်းတင်ရုပ်ရှင်ဒါရိုက်တာအက်ဒ်ဝတ်ဝော့စ်ကပြောပြခဲ့တာပါ။ယေဇီဒီလူမျိုးတွေလိုလူနည်းစုအမျိုးသမီးတွေနဲ့မိန်းကလေးတွေဟာဆိုရင်ညှဉ်းပန်းနှိပ်စက်ခံရအုပ်စုလိုက်မတိန်ကျင်ခံရ၊ကျွံပြုတ်ခံရ၊အကျဉ်းချခံရုံသာမကတချို့နေရာတွေမှာဆိုရင်အသက်ခံကြရတဲ့အထိ IS စစ်သွေးကြွအဖွဲ့ရဲ့လက်ထက်မှာစကလုံးနဲ့ဖော်မပြနိုင်လောက်အောင်ဖျက်ဆီးခံကြရပါတယ်။ကိုတုံးလုံးအဝတ်ပလာနဲ့ဈေးတွေမှာလဲလဲခံရ၊ရောင်းစားခံကြရသလို IS အဖွဲ့ဝင်တွေကိုမလုံပေးတဲ့အနေနဲ့ကန့်လန့်တာ IS တိုက်ခိုက်ရေးသမားတွေကိုစုချတာမျိုးတွေလည်းခံကြရပါတယ်။စစ်သွေးကြွတွေကတော့သူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကြွားဝါနေကြပြီး
ဒီမျိုးသမီးတွေဟာမွတ်စလင်မဟုတ်ကြတဲ့အတွက်သူတို့ရဲ့လောက်ရက်တွေဟာဘာသာရေးအရလှုပ်တင်လှုပ်ထိုက်တဲ့ကိစ္စဖြစ်နေလဲအဆက်မရှိပြောဆိုကြကြပါတယ်။ဒါပေမဲ့လို့လဲ IS အကြံဖက်အဖွဲ့ရဲ့အုပ်စိုးမှုအောက်မှာဘာသာကြားလူမျိုးစုအမျိုးသမီးတွေကြီးဒီလိုခန်းစားနေကြရတာတော့မဟုတ်ပါဘူး။မွတ်စလင်အမျိုးသမီးတွေနဲ့မိန်းကလေးတွေလည်းခန်းစားနေကြရတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနေမကြာသေးခင်ကထုတ်ပြန်ခဲ့တဲ့လူမောင်ခိုကူးမှုစီရင်ခံစားထဲမှာ IS တပ်ဖွဲ့ဝင်တွေဟာသူတို့ထိန်းချုပ်ရနေမြေတွေကဒေသခံမိန်းကလေးတွေနဲ့မြို့သမီးတွေကိုသူတို့တပ်ဖွဲ့ဝင်တွေနဲ့အတင်းအဓမ္မလက်ထပ်ခိုင်းပြီးငင်းဆန်ခဲ့ရင်တပ်ဖြတ်ခံခဲ့ကြရတဲ့အကြောင်းဖော်ပြထားပါတယ်။မိနစ်တုံးကပဲ IS အဖွဲ့ကနေဖက်ပြောင်းလာသူအသက်25နှစ်အရွယ်ဆီးရီးယားမြို့သမီတဦးနဲ့ CN ရုပ်သံမေးမြန်းခန်းတစ်ခုမှာတော့ IS အဖွဲ့တွေကနိုင်ငံခြားတပ်ဖွဲ့ဝင်တွေဟာသူတို့လက်ထပ်ထားတဲ့သူဖြစ်တာတောင်မှအမျိုးသမီးတွေပေါ်အင်မတန်မှရရက်ဆက်ဆက်ပြုမှုတဲ့ကြောင့်အကြမ်းဖက်မှုနဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကြောင့်အရေးပေါ်ဆက်ရုံရောက်ကြတဲ့ဇနီးတွေလည်းရှိကြောင်းပြောဆိုခဲ့ပါတယ်။လုံခြုံရေးကြောင့်သူ့နာမည်ကိုခါဒီဂျာလို့သာဖော်ပြခဲ့တဲ့ဒီမျိုးသမီးကလူတွေကိုသတိပေးချင်တာကြောင့်အထူးသဖ
မီးတွေအတွက်အင်တာဗျူးပေးဖို့လက်ခံခဲ့တာဖြစ်တယ်လို့လည်းဆိုပါရယ်စစ်သွေးကြွတွေရဲ့လှည့်စားမှုကိုဘယ်သူမှမခံစေချင်ဘူးမိန်းကလေးတော်တော်များများဟာဆိုရင်လည်းသူတို့ကသာအစ္စလမ်ဘာသာဝင်စစ်စစ်ဖြစ်တယ်လို့ထင်နေကြတာမျိုးတွေရှိနေကြတယ်လို့လည်းပြောဆိုခဲ့ပါရယ်ပဋိပက္ခအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဇိုင်းနပ်ဘန်ဂူရာကတော့ IS အဖွဲ့ဟာသူတို့ရဲ့အယူအဆတွေစစ်စင်ရေးတွေမှာအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဓိကအစိပ်ပိုင်းတစ်ခုဖြစ်ထည့်သွင်းကျူးလွန်နေကြတယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုဟာဆိုရင်လူကုန်တိုက်ခါနဲ့ယဉ်ကျေးတဲ့လူအဖွဲ့စည်းအတွက်တကယ့်ကိုအခြေခံကြတဲ့အစိပ်ပိုင်းတွေမှာထိုးနှက်ချက်တစ်ခုပါ။လူမှုတိုင်းဝိုင်းတွေကိုလုံးဝဖျက်ဆီးလိုက်သလိုတည်ငြိမ်အေးချမ်းစေဖို့ကြိုးပမ်းမှုတွေမှာလည်းပုံမှုခက်ခဲစေပါတယ်ဒီအတွက်လည်းအမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်တွေအနေနဲ့ IS အဖွဲ့ကိုအနိုင်ယူချေမှုမှုဆက်လက်တန်းဋိဌံချထားစေဖြစ်ကြောင်းပါရှင
်အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုကြားခဲ့ရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American တန်ကနေလက်ရှိထုတ်လွှင့်နေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ခင်းထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်
ကံပြိုးပါတီကောင်းဆောင်ပိုင်းပြောင်းလဲနဲ့ပတ်သက်ပြီးတတိပြုမိပြီးတော့အခြေအနေကိုလေ့လာဆောင်ကြည့်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဂျာတာဘရီနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကအဲ့ဒီလိုပြောသွားတာပါ။လာမယ့်ရွေးကောက်ပွဲတွေဟာယုံကြည်ရဖို့အားလုံးပါဝင်မှုရှိဖို့ပွင့်လင်းမြင်သာဖို့နဲ့လူညုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆက်ဖက်မှုကင်းရှင်းဖို့အစိုးရနိုင်ငံတော်လူညုံရေးတပ်ဖွဲ့တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုဆက်ပြီးတိုက်တွန်းပါတယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကပြောသွားပါတယ်။ဘူရူနီညကဖြစ်ခဲ့တဲ့ပြောင်းစုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းလဲဖြစ်ရမှာရတဖက်ဝင်တွေပါဝင်နေဆိုတဲ့သတင်းတွေကြောင့်စိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့ပြည်ထောင်စုတန်ရုံးရဲ့ကြာသပတေးနေ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဒီတော့ဒီမှာပဲလက်ရှိအခြေအနေမှာတော့သူတော်ဦးရှိမန်းဘက်ကတုံ့ပြန်ပြောဆိုချက်ဇိုနီယာထွက်မလာသေးသလိုသူ့ဘက်မှာရှိနေပြီးတော့သူ့ရဲ့အခြေအနေဘယ်လိုရှိနေလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး။အမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေရဲ့အခေါ်အဖြစ်မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်မွတ်စလင်လူနည်းစုတွေနဲ့တခြားနိုင်ငံသားတွေပေါ်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုတံခါးအရေးယူဖို့ဩဇာကြီးတဲ့အမေရိကန်လွှတ်တော်အမတ်နူးကအမေရိကန်ဗန်ဒါယေးဝန်ကြီးဌာနကိုစာရေးသားတောင်းဆိုလိုက်ပါတယ်။ရုံးနိုင်ငံရှိမြောက်ပိုင်းချန်ချင်းမြို့စိတ်ကံမြို့ကဘေးရန်ဒရယ်ဖြစ်စေတဲ့ပစ္စည်းတွေတူလောင်ထားတဲ့ကုလုံရုံတစ်ခုမှာဗိုလ်ဒူးနဲ့နှောင်းပိုင်းကကြီးမားတဲ့ပေါက်ကွဲမှုတွေဆက်လိုက်ဖြစ်တာကြောင့်မိသက်သမား18ဦးအပါအဝင်လူ90ထဲမှနေသေဆုံးသွားပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့တော်မှာဒီကနေ့နိုင်ငံခြားရေးဝန်ကြီးကယ်ရီကအမေရိကန်ရဲ့နိုင်ငံတော်အလံကိုလွှတ်နှစ်ပေးပါမယ်။1962ခုနှစ်ကစလို့ပထမဆုံးချိန်အမေရိကန်နဲ့ကျူဘာတန်တမာဆက်ဆံရေးအထိမ်းအမှတ်တန်ယုံပြန်ဖွင့်တာပါခင်ဗျာ
။အားတော့နောက်ဆုံးရထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာတွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်စီစဉ်ထုတ်လုပ်ရင်မူကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါညနေပဲ6နာရီကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတိုင်းဒိုမီတာ16 19နဲ့25ဒုကနေနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာတော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.